Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် February 17ရက်နေ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30 49နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်အတန်လွှင့်နေပါပြီခင်ဗျာ။ဒီကနေ့ကျွန်တော်ဇော်မိုးကျော်ကအစီအစဉ်မှုအဖြစ်တာဝန်ယူဆောင်ရွက်သွားမှာပါ။ကျွန်တော်တို့ဒီကနေ့အစီအစဉ်လေးထဲမှာဆိုလို့ရှိရင်ခါတိုင်းလိုပဲသတင်းတွေကိုဥစွာတင်ပြပေးပါမယ်။လာတော်တာဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးအတွက်ကြိုတင်ကြိုဆိုလိုက်တဲ့အကြောင်းသမ္မတဘိုင်ဒန်ကပြောဆိုလိုက်ပါတယ်။မြန်မာအရေးအာဆီယံမှာသဘောထားကွဲလွဲချက်တွေရှိနေပေမဲ့လည်းအကောင်းဆုံးဖြစ်အောင်ကြိုးပမ်းသွားမယ်လို့မြန်မာနိုင်ငံဆိုင်ရာအာဆီယံကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒါ့အပြင်ရုရှားယူကရိန်းအရေးအမေရိကန်မှာရှိတဲ့ပါတီကြီးနှစ်ခုကညီညီညွတ်ညွတ်နဲ့ဖြည့်ရှင်းသွားကြမယ်အနေထားမှာရှိနေပါတယ်။စားတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်
။စီဖို့ပေါ်6သိန်းဖြစ်နေတော့လေအနည်းငယ်အဆင်မပြေတာမဟုတ်တော်တော်လေးကိုအဆင်မပြေဘူး။ရေမောင်းနေရလဲခံထားပြီးသားစီသေးတယ်လို့ဆိုရင်ရေခွန်နံကိုလျှော့လိုက်လို့မရဘူးမလာနဲ့လို့လည်းပြောလို့မရ
။ဒါကမြန်မာနိုင်ငံမှာလောင်စာဆီဈေးတွေတက်နေတဲ့အတွက်သေယူပို့ဆောင်ရေးကိစ္စတွေမှာအခက်အခဲတွေဖြစ်နေပါတယ်။မကြာမီပဲနောက်တော့ဆင်ရမှာပါ။အဲ့ဒီနောက်မှာတော့မြန်မာပြည်သူတွေကိုကူညီမဲ့အရေးအမေရိကန်အစိုးရတာဝန်ရှိသူတွေကလွှတ်တော်မှာတင်ပြကြားနာတဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုကျွန်တော်တို့စူးစီးတင်ပြပေးသွားဖို့စီစဉ်ထားပါတယ်။အဲ့ဒီသတင်းပေးဖို့ချက်တွေပြီးတဲ့နောက်မှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့မြန်မာနဲ့နိုင်ငံတကာကစိတ်ဝင်စားစရာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါတော့မယ်ခင်ဗျာ
။ယူကရိန်းပေါ်ရုရှားကမချက်ခင်ရက်တွေအတွင်းကျူးကျော်တိုက်ခိုက်နေတဲ့အလားအလာတွေမြင့်မားနေစေဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်
။ We have reason to believe that they are engaged in a false flag operation.
တိုက်ခိုက်ဖို့ကြောင်းပြနိုင်မဲ့လုံခြံဖန်တီးမှုတွေရှိနေတယ်လို့ယုံကြည်လို့ဆရာအကြောင်းရင်းတွေရှိနေပါတယ်။တွေ့မြင်နေရတဲ့အခြေအနေအရယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့လည်းပြင်ဆင်နေပါတယ်လို့သမရပိုင်ရင်ကစာသာပေးနေမှာဒီနောက်တွေကိုပြောလိုက်တာပါတိုက်ခိုက်မှုဟာမချခင်ရက်တွေအတွင်းဖြစ်နိုင်တယ်လို့ခံမှန်းရကြောင်းလည်းပြောပါရယ်ဒါပေမဲ့လည်းမြောက်အတ္တိတ်စာချုပ်ဖွဲ့ NATO ရဲ့မစ်ဆိုင်းတုံးတွေအရှေ့ဥရောပမှာစီးရဲလက်ချင်းမှုတွေပေါ်ရုရှားရဲ့စိုးရိမ်မှုတွေရောကြစေဖို့တတမန်ရင်းနည်းလမ်းနဲ့အပြည့်ရှာနိုင်သေးတယ်လို့ယုံကြည်ထားဆဲဖြစ်ကြောင်းလည်းသမရပိုင်ရင်ကပြောပါရယ်ယူကရိန်းပါဝင်တချိန်ကဆိုဗီယက်ယူနီယံမှာပါဝင်ခဲ့ကြတဲ့နိုင်ငံတွေကို NATO အဖွဲ့မှာလက်မခံမှုရုရှားရဲ့တောင်းဆိုချက်ကိုတော့အနောက်မဟာမိတ်တွေကပယ်ချထားကြတာပါချိန်ထဲမှာပဲမော်စကိုမြို့တော်ကအမေရိကန်တန်ယုံမှာဒုတိယအဆင့်မြင့်ဆုံးတန်တမန်ကိုရုရှားကနှင်ထုတ်လိုက်ပါတယ်အမေရိကန်တန်ယုံဒုတိယတောင်းငန်ဘတ်ကွန်မန်ကိုနှင်ထုတ်တာအတိပ္ပယ်မဲ့ပြီးတင်းမာမှုတွေကြီးထွားအောင်လုပ်ရရောက်တဲ့ကြောင့်တုံ့ပြန်သွားမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဦးညီဌာနကပြောဆိုထားပါတယ် NATO အဖွဲ့ကာဝေးဝန်ကြီးစီးပွဲအတွက်ဘရက်ဆယ်မှာရောက်နေတဲ့အမေရိကန်ကာဝေးဝန်ကြီးလွိုက်အော်စတင်ကလည်းယူကရိန်းနဲ့ဆက်မှာရုရှားကပြောနေသလိုတပ်တွေပြန်ရောက်တာမရှိဘဲထတ်တိုးနေရတာတွေ့ရတယ်လို့ပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့ဆက်မှာရုရှားကတပ်ရင်းတစ်သိန်းခွဲလောက်ဖြန့်ချထားပြီးဒီလုပ်ရက်တွေဟာအကြောင်းမဲ့မဟုတ်ဘူးလို့လည်းပြောဆိုခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့စစ်တိုက်ဖို့လမ်းကိုရွေးချယ်ခဲ့မယ်ဆိုရင်နောက်ဆက်တွဲကြုံရမယ့်ဒုက္ခတွေပိတ်ဆက်မှုတွေတွေလည်းတာဝန်ယူရလိမ့်မယ်လို့အမေရိကန်ကာဝေးဝန်ကြီးကသတိပေးခဲ့ပါတယ်။ယူကရိန်းကိုရုရှားကရပိုင်းတွင်တက်ခတ်ဖို့စီစဉ်နေပြီးဒါရုလက်နက်အစစ်ဒါမှမဟုတ်ရင်လည်းအတုနဲ့တက်ခတ်ခံရတယ်ဆိုတဲ့အကြောင်းပြချက်နဲ့တက်ခတ်လာနိုင်ရည်ရှိတဲ့ထောက်လိုင်းသတင်းတွေလည်းရရှိထားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကုလသမဂ္ဂလူညီကောင်စီမှပြောဆိုလိုက်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တက်ခတ်မဲ့အရေးစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲမူလကစီစဉ်ထားတဲ့ခီးစဉ်တွေကိုချင်းကအပြောင်းလဲလုပ်ခဲ့ပြီးဝန်ကြီးပလင်ကင်လွန်ရင်းကောင်စီမှကြာသပတေးနေ့ကတင်ပြခဲ့တာပါကြီးတက်လေတက်အပါအဝင်ယူကရိန်းနဲ့ဆက်ကရုရှားတပ်တွေဟာမကြာခင်ဝင်တိုက်ဖို့ပြင်ဆင်နေတာထင်ရှားနေတဲ့သတင်းတွေရရှိထားကြောင်းလည်းပြောဆိုခဲ့ပါတယ်ရုရှားရဲ့တက်ခတ်မှုတွေထဲမှာမစ်ဆိုင်းတုံးတွေပုံကျဲတက်ခတ်မှုတွေယူကရိန်းနိုင်ငံရဲ့အချက်အချာလုပ်ငန်းတွေကိုစိုက်ဘာအင်တာနက်တက်ခတ်မှုတွေခိတ်မြို့တော်ကအရေးကြီးတဲ့နေရာတွေကိုတင်ကားတွေခြေရင်းတက်တွေနဲ့တက်ခတ်မှုတွေပါဝင်နိုင်တယ်လို့လည်းအမေရိကန်ထောက်လှမ်ရေးကခန့်မှန်းထားတဲ့အကြောင်းပြောဆိုခဲ့တာပါစစ်မဖြစ်အောင်တားဆီးနိုင်မှုလူညွေးကောင်စီမှလာရောက်တင်ပြတာဖြစ်ပြီးတင်ပြချက်တွေကလည်းလက်နဲ့ချပြီးအထင်ရှားတွေ့မြင်နေရတဲ့အချက်လက်တွေဖြစ်ကြောင်းလည်းပြောပါရယ် အညွှန်းကောင်စီမှမတင်ပြခင်မှာပဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့ရှင်သရင်ပတ်တဲ့ဥရောပမှာလူချင်းတွေ့ဖို့ကမ်းလှမ်းနဲ့ဆန်ဆောင်ပေးဖို့ထားကြောင်းလည်းပြောပါရယ်ယူကရိန်းနဲ့ဆက်မှာတပ်ရင်းအသင်းကျော်ချထားတဲ့ရုရှားကနောက်ထပ်တပ်ရင်းအ9000ဆင်လွတ်ခဲ့တာကြောင့်ဝန်ကြီးပလင်ကင်အစိုးရမှစီစဉ်ထားတဲ့ခီးစဉ်တွေကိုဖျက်ပြီးလူမျိုးရေးကောင်စီမှတင်ပြဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖေးကပန်ကြားခဲ့တာဖြစ်ပါတယ်။ယူကရိန်းရေးကြောင့်အမေရိကန်ကအဓိကပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democrat ရှာရှာပါပါညီညွတ်မှုရနေကြပြီးရုရှားသမ္မတ Vladimir Putin ရဲ့ရန်လိုတဲ့လုပ်ရက်ကိုကြံ့ကြံ့ခံရင်ဆိုင်မှုလဲလက်ခံထားကြပါတယ်။ဒါမှလည်းသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ရုရှားပေါ်ရည်တည်ချက်ကိုထောက်ခံသူ Republican ကိုယ်စားတချို့ကတော့ယူကရိန်းနဲ့ပတ်သက်လို့ရုရှားသမ္မတရဲ့လူလားချက်တွေကိုလက်မခံတဲ့သမ္မတဂျိုးဘိုင်ဒန်ပေါ်ဝေဖန်နေကြတယ်လို့ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ပိုင်ခွင့်ရှိတယ်ဆိုပြီးအလွန်အကျွံပြောသူတွေလည်းရှိပါတယ်။သမ္မတဘိုင်ဒန်ရဲ့ Democrat ပါတီက Progressive ကိုယ်စားတချို့ကတော့စီးရီးအရာဖြစ်ရှင်းလို့ပြည်လဲမှုမရနိုင်ဘူးဆိုပြီးသတိပေးနေပါတယ်။အမေရိကန်တပ်တွေပြန်ရုပ်သိမ်းပြီးအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်လိုက်တဲ့ဖြစ်ဖြစ်ဒီအမေရိကန်လူထုကြားမမေ့တောက်နိုင်တဲ့အချိန်မှာအမေရိကန်ကလက်ဝဲလက်ရနိုင်ငံရေးသမားတွေဥရောပမှာစီးရီးအရာပါဝင်ပတ်သက်ရမယ့်အရေးရှောင်ရှားနိုင်မှုကြိုးပမ်းနေကြတာပါ။သမ္မတဘိုင်ဒန်ကတော့ယူကရိန်းကိုအမေရိကန်တပ်တွေဆင်လွတ်မှာမဟုတ်ပဲစီးရီးအကူအညီသာပေးမှာဖြစ်ကြောင်းအချိန်ချင်းပြောဆိုထားပါတယ်။ဘရာဇီးလ်နိုင်ငံကတောင်ပေါ်မြို့တစ်မြို့ဖြစ်တဲ့ပက်ထရိုပိုလစ်မှာမိုးတီထံရွာသွန်းရကမြေပြိုကျမှုကြောင့်တည်ဆုံးသူရေတွဲဟာကလေးစသုံးယောက်ပါဝင်100လျောက်ထက်မနည်းရှိသွားပြီလို့ကယ်ဆယ်ရေးဝန်ထမ်းတွေနဲ့တာဝန်ရှိသူတွေကပြောပါရယ်အနည်းဆုံးလူပေါင်း35ယောက်ပျောက်ဆုံးနေဆဲဖြစ်တာကြောင့်ဒေသခံတွေနဲ့အတူအရေးပေါ်ကယ်ဆယ်ရေးဝန်ထမ်း900လောက်ဟာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုကြာသပတေးနေ့ထိဆက်လုပ်ခဲ့ကြတာပါ
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာရှနိုင်ငံတွေချာမှာသဘောထားမကန့်ညီတာတွေရှိနေပေမဲ့အကောင်းဆုံးဖြေရှင်းနိုင်အောင်ကြိုးပမ်းနေပါတယ်လို့အာရှနိုင်ငံခြားရေးဝန်ကြီးတွေရဲ့ချက်တပြေးနေအစည်းအဝေးအပြီးမှာကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆော့ကွန်ကပြောပါတယ
် No doubt we might have different views occasionally on some issues
အချို့ကိစ္စတွေမှာအခါအားလျော်ဆိုတော့သဘောထားကွဲလွဲမှုတွေရှိနေဆိုတာတန်လျာမရှိပါဘူးဘယ်မိသားစုမှမဆိုဒါမျိုးရှိတတ်ပါတယ်စိတ်မကောင်းဖြစ်ရဆုံးကကျွန်တော်တို့အတိုက်ဝိုင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းဖို့အတွက်လက်ရှိအခြေအနေမှာဝန်ကြီး10ဦးစလုံးအတူတကွထိုင်ပြီးလက်ချင်းတွဲအစည်းအဝေးထင်ပါနိုင်တဲ့အခြေအနေမရှိတာပါပဲလို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကပြောတော်တာပါဒီအစည်းအဝေးကိုမြန်မာမှာပါပဲထင်ပါခဲ့ရတာပါမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတည်တာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်မလာသေးတဲ့မြတ်ကာလပတ်လုံးနိုင်ငံရေးအရကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရအင်းရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံခြားရေးဝန်ကြီးကိုမဖိတ်ဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အပေါ်စစ်ကောင်စီဘက်ကဝေဖန်ပြောဆိုခဲ့ပြီးဝန်ကြီးအဆင့်အစည်းအဝေးတက်ရောက်ဖို့ဘယ်သူ့ကိုမှလွှတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ်ပရက်ဆန်ခွန်ကသူဟာရှေ့လာတဲ့မှာမြန်မာနိုင်ငံကိုတွန်းခွင့်ရဖို့အတွက်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပါတွေ့ဆုံခွင့်ရဖို့စစ်ကောင်စီရဲ့သဘောတူညီချက်ရဖို့အောက်နေတယ်လို့လည်းဖနံပင်မှာတည်လို့တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံခေါင်းဆောင်တွေကိုလာမယ့်လတွေအတွင်းဝါရှင်တန် DC ကိုဖိတ်ပြီးအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးကျင်းပဖို့ရှိကြောင်းသမ္မတအင်ဂျူဒုတိယပြောခွင့်ရကာရင်းဖယ်ရီကတစ်သပင်းနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အမေရိကန်အစိုးရအနေနဲ့အာဆီယံအဖွဲ့ကြီးနဲ့မိဖက်ဖြစ်တဲ့ဆက်ဆံရေးခိုင်မာအောင်လှုပ်ဆောင်ဖို့တန်တိချန်ချထားကြောင်းနဲ့အမေရိကန်ဟာအာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုနက်နက်ရှိုင်းရှိုင်းလှုပ်ဆောင်နေတယ်လို့အင်ဒိုပစိဖိတ်ဒေသရင်းလွတ်လပ်မှုနဲ့ပွင့်လင်းမှုတိုးတက်အောင်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။မနစ်ကကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာလည်းသမ္မတဂျိုးဘိုင်ဒန်ပါဝင်တက်ရောက်ခဲ့ပြီးအရှေ့တောင်အာရှနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုကိုအရှိန်မြှင့်လှုပ်ဆောင်သွားမယ်လို့ကြေညာခဲ့တာဖြစ်ပါတယ်။အစည်းအဝေးပြီးအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဂျီရောရဲ့တရားထုတ်ပြန်ချက်မှာတော့ မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနဲ့အကြမ်းဖက်နှိပ်ကွပ်မှုများနဲ့ပတ်သက်ပြီးအလွန်အမင်းဆုံးရင်ကြောင်းနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးမရေရာဖန်ဆီးထားသူတွေကိုလွှတ်ပေးဖို့အတွက်တောင်းဆိုခဲ့တာပါဒါအပြင်အာဆီယံသဘောတူညီချက်၅ချက်အရမြန်မာစစ်စုကတာဝန်ယူရေးအာဆီယံရဲ့ဂျိုးပန်းအားထုတ်မှုတွေကိုထောက်ခံကြောင်းလည်းသမ္မတအင်ဂျီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်ကမ္ဘာတစ်လွှမ်းကိုရိုနာဗိုင်းရပ်စ်ကူးစက်သူဟာကျက်တပြေးနေမှာသန်း420နီးပါးရှိပြီးသိဆုံးရသူက6သိန်းနီးပါးရှိတယ်လို့ဒီရောဂါဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်သားမှဖော်ပြထားပါတယ်။အစ္စရေးနိုင်ငံမှာတော့ COVID ကူးစက်မှုဇက်တိုက်ကျဆင်းလာတဲ့အတွက်ကာဝယ်ဆေးထိုးပြီးကြောင်းတပ်သေးခံကပ်ပြားစနစ်ကိုဆက်ထားရမှာမဟုတ်ဘူးလို့ဝန်ကြီးချုပ် Naftali Bennett ကကြေညာနေမှာပြောပါတယ်။ဂျပန်ကလည်းသူ့ရဲ့ COVID ဆိုင်ရာတင်းကျပ်တဲ့နယ်စပ်ထိန်းချုပ်မှုတွေကိုဖြေလျှော့ပေးရမှာဖြစ်ကြောင်းကြေညာပါတယ်။ American နိုင်ငံမှာတော့လူကြီး၄ယောက်မှ၃ယောက်ကကိုဗစ်ကာဝယ်ဆေးအပြည့်ထိုးပြီးသူတွေဖြစ်တယ်လို့အားဖြင့်ကာဝယ်ဆေးထိုးပြီးသူက၃ပုံ၂ပုံရှိနေပြီလို့သမ္မတအင်ဗျူကိုဗစ်တုံ့ပြန်ရေးအဖွဲ့ကဗိုလ်တပူးနေမှာပြောပါတယ်။တရုတ်နိုင်ငံမှာလက်ရှိကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်း February 18ရက်နေ့အထိစုတစိတ်အများဆုံးရထားတဲ့နိုင်ငံကနော်ဝေးဖြစ်ပြီးရွှေတစိတ်14ခု၊ငွေတစိတ်9ခု၊ကြေးတစိတ်10ခုနဲ့စုစုပေါင်းစုတစိတ်29ခုရထားပါတယ်။ရုရှားအိုလံပစ်ကော်မတီ ROC ကစုတစိတ်26ခုနဲ့ဒုတိယအများဆုံးရထားပြီးရွှေတစိတ်5ခုရထားတာပါတတိယစုအများဆုံးရထားတဲ့ဂျာမနီနိုင်ငံကရွှေတစိတ်10ခုနဲ့စုတစိတ်စုစုပေါင်း22ခုရထားပါတယ်အမေရိကန်ကရွှေတစိတ်10ခုပါဝင်စုပေါင်း20ခုနဲ့စရုပ်ထမှာရှိနေတယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကစင်းထုတ်ပြန်ထားပါတယ်ဘေကျင်းအိုလံပစ်ဂိမ်းပွဲအမျိုးသမီးမီတာ1000စကိတ်အမြန်ဆီးဂိမ်းပွဲမှာဂျပန်နိုင်ငံသူမီဟိုတာကာချီကတမနစ်73.8 စက္ကန့်နဲ့အိုလံပစ်ဆန်ရင်ချိုးပြီးပထမရသွားပါတယ်။ကောင်းစားပြိုင်ပွဲတွေဟာ February 20လာမယ့်တနင်္လာနေ့မှာပြီးဆုံးမှာဖြစ်ပါတယ
်။ဒါကတော့သတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်ပြောပြသွားတာပါ။အခုဆက်လိုက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ဖို့အချိန်ကြာရောက်လာပါပြီ။ပထမအဆုံးအနေနဲ့ကတော့မြန်မာဆက်အနာတင်းမှုကြောင့်တစ်နှစ်အတွင်းတိုင်းပြည်ရဲ့လူမှုစီးပွားထိခိုက်ပျက်စီးမှုဟာမယုံနိုင်လောက်အောင်ကိုပဲပျက်စီးသွားခဲ့ပြီးတော့ပြည်သူတွေရဲ့ပြန်လည်ခုခံတွန်းလှန်မှုဟာလည်းဆက်လက်အားကောင်းနေဆဲဖြစ်တယ်လို့အမေရိကန်ထိပ်တန်းအရာရှိတွေကပြောဆိုပါတယ်စစ်ကောင်စီကအကြမ်းဖက်နှိမ်နင်းနေပေမဲ့လည်းတိုင်းပြည်ကိုထိန်းချုပ်နိုင်ခြင်းမရှိတာဟာမြန်မာပြည်သူတွေရဲ့ဒီမိုကရေစီလိုလားတဲ့ပြင်းပြတဲ့စိတ်ဓာတ်ကြောင့်ဖြစ်တယ်လို့လည်းပြောဆိုပါတယ်ဒါကြောင့်အမေရိကန်အနေနဲ့မြန်မာအရေးကိုနိုင်ငံတကာနဲ့လက်တွဲပြီးတော့ကူညီသွားမယ်လို့အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးကကြာတာပြည်နေမှာလွှတ်တော်မှာရှောက်တင်ပြောဆိုခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုဝင်းဝင်းကဆက်ပြီးပြောပြပါလိမ့်မယ်
။ဟုတ်ကဲ့။အမေရိကန်အောက်လွှတ်ကြောနိုင်ငံခြားရေးကော်မတီမှာအာရှပစိဖိတ်အာရှအလဲပိုင်းနဲ့လက်နက်လျှော့ချရေးဆက်ကော်မတီကစီစဉ်ပေးတဲ့အာနာသိမ့်ပြီးတစ်နှစ်ကြာမြန်မာပြည်ချောင်းအခုဂျာနာပွဲမှာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးကင်ဝိုင်းကအာနာသိမ့်ပြီးတစ်နှစ်ကြာမှာကလေးတွေပါဝင်လူပေါင်းထောင်ချီသေးတောင်းချီခန်းခန်းသိမ့်ချီအိမ်တွေစွန့်ခွာထွက်ပြေးနေရတဲ့ခိုင်မာတဲ့သတင်းရထားပြီးတကယ်လက်တွေမှာကတိချက်ပိုများနိုင်တယ်လို့ပြောလိုက်ပါတယ်။ဒါအပြင်မြမစီးပွားရေးကလည်းကမ္ဘာပံက1800ခန်းလုံးကျုံသွားမယ်လို့ခန့်မှန်းထားပြီးကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကလည်းလူကြီးတစ်ဝက်လောက်ဆင်းရဲတွင်းနဲ့ဒီနှစ်ရောက်သွားနိုင်တယ်လို့ဟောကိန်းထုတ်ထားတာကိုတစ်နှစ်ကြာအာနာသိမ့်ဆိုးကျိုးအဖြစ်မွိုင်းကထည့်ပြောခဲ့ပါတယ်။ဒါပေမဲ့လည်းဒီတစ်ခေါက်ဆီယာနာသိမ့်မှုကအရင်အာနာသိမ့်မှုတွေတုန်းကလိုပြန်မထိန်းချုပ်နိုင်တော့ဘူးဆိုတာကိုလည်းမွိုင်းကအခုလိုရှင်းပြပါတယ
် Over the last few years because of the influence of a democratic governance
လူငယ်တဲ့နှစ်အနည်းငယ်အတွင်းဝင်လင်းလာတဲ့ဒီမိုကရေစီအုပ်ချုပ်ရေးတည်ရောက်မှုကြောင့်မြန်မာပြည်သူတွေသူတစ်ဖြင့်လူငယ်မျိုးဆက်တွေဟာပြည်သူတွေရဲ့အကျိုးစီးပွားကိုကိုစားပြုတဲ့ကြောသားရင်သားမခွဲကြပဲတရားဥပဒေစည်းမျဉ်းနဲ့အုပ်ချုပ်မှုမျိုးကိုဆက်လိုလားတောင်းတလာကြပါလေအဲ့ဒီတော့အခြေအနေကအများကြီးပြောင်းလဲသွားပါပြီလက်တွေ့မြေပြင်မှာလဲဒီအာရှဒေသတွင်းကလူတွေကိုမေးလိုက်ရင်သူတို့အရင်ထင်ထားသလိုအခုလောက်ကြာမှာစေအုပ်စုအနေနဲ့အာဏာကိုပြန်လဲထိန်းချုပ်နိုင်မယ်ဆိုတဲ့အနေအထားမျိုးပြန်ဖြစ်လာဖို့ကအခုမလွယ်တော့ဘူးလို့ပြောကြပါတယ်တမ္ပတိဗီဂျတာကလည်းအဲ့ဓာတွေကိုကျွန်တော်တို့ကိုပြောပြခဲ့ပါတယ
်အခုမွိုင်းထည့်ပြောခဲ့တဲ့တမ္ပတိဖိုင်တာဆိုတာကရန်ကုန်မှာရှိနေတဲ့အမေရိကန်တမ္ပတိသောမတ်ဖိုင်တာကိုပြောတာပါဒီလက်ထောက်နိုင်ငံခြားဝန်ကြီးမွိုင်းကပဲနောက်ဆုံးဆရာနာသိမှုမအောင်မြင်နိုင်ပဲမြန်မာပြည်သူတွေလိုလားတဲ့ဒီမိုကရေစီပြန်ဖော်ဆောင်နိုင်ဖို့ အမေရိကန်အစိုးရအနေနဲ့ထူးထူးခြားခြားတရုတ်နဲ့အိန္ဒိယတို့နဲ့ပါအခုညှိနှိုင်းလာနိုင်ပြီလို့ဆိုလိုက်ပါတယ
် Change in Burma must come within and I'm hopeful and we are all
မြန်မာနိုင်ငံရဲ့အပြောင်းအလဲတွေကပြည်တွင်းအားနဲ့ပဲဖြစ်လာရမှာပါဒီနေရာမှာကျွန်တော်တို့အားလုံးညှောလင့်ထားကြတာကအမေရိကန်နဲ့အတူမြန်မာအရေးအကျိုးတူနိုင်ငံတွေအစုအဖွဲ့တွေဝိုင်းကူသွားကြဖို့ပါအဲ့ဒီတည်းမှာပြောခဲ့တဲ့လက်ဆွဲပေါ်မျိုးအိန္ဒိယပါပါတယ်နောက်တော့နိုင်ငံသားရေးဝန်ကြီးဘလင်ကင်အနေနဲ့တရုတ်နဲ့လည်းမြန်မာအရေးဆွေးနွေးညှိနှိုင်းခဲ့တာကိုကျွန်တော်သိထားပါတယ်။ဒါ့အပြင်နေဇာမှာရှိတဲ့အဖွဲ့တွေရဲ့အခမ်းကဏ္ဍလည်းအရေးပါနေပါတယ်။အဓိကအားဖြင့်တွဲဆောင်ဆွေးနွေးပွဲတွေပေါ်ဆောင်နိုင်ရေးတွန်းအားပေးဖို့ပါ။ဒီနေရာမှာအရေးပါနေတာက1990ခုနှစ်တွေတုန်းကလိုမျိုးစစ်အုပ်စုပြန်ထိန်းချုပ်နိုင်တဲ့အနေအထားမျိုးပြန်မရောက်နိုင်တော့ဘူးဆိုတာအသီးသီးကဝိုင်းပြနေကြတာပါ
ဒီဖီအားတွေထဲမှာစစ်ကောင်စီလက်ထက်လက်နက်နဲ့ငွေကြေးစီစစ်မှုဒဏ်ခတ်ဖြတ်တောက်တာလည်းပါတယ်လို့မွိုင်းကစက်ပြောပါတယ်ဒါအပြင်လက်ရှိမြန်မာစစ်အုပ်စုရဲ့အကြမ်းဖက်ဖိနှိပ်မှုတွေပေါ်နိုင်ငံတကာနဲ့ပေါင်းပြီးစစ်ကောင်စီကိုဖီအားပေးနေတာမှာလည်းမှားယွင်းဖန်ဆီးခံရတဲ့အမေရိကန်နိုင်ငံသားကိုကျော်ထေးဦးပါဝင်မတရားအဖမ်းခံထားရသူတွေကိုလှည့်ပေးဖို့လည်းပါတယ်လို့မွိုင်းကရှင်းပြပါတယ်အချိန်ထဲမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်တဲ့သူတွေစီရောက်ရှိရမှာလဲစစ်ကောင်စီတပ်တွေကပိတ်ဆို့နေတာမို့အကူအညီတွေရောက်ရေးကိုပါဆက်ဖျားပေးချိုးဖက်နေရတယ်လို့မွိုင်းကဆက်ပြောခဲ့ပါတယ်။နောက် USAID American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီဒူလက်ထောက်အုပ်ချုပ်ရေးမှူး Craig Hart ကလည်းမြန်မာဒီမိုကရေစီရင်းနဲ့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေပါတစ်နှစ်အတွင်းမထင်မှတ်ရလောက်အောင်အာဏာသိမ်းပြီးမှထိခိုက်ပျက်စီးသွားပြီးလူသားချင်းစာနာမှုအကူအညီအများကြီးပေးဖို့လိုနေပြီလို့လည်းထောက်ပြလိုက်ပါတယ်။အခုလိုအချိန်မှာလက်ရှိ USAID အနေနဲ့မြန်မာနိုင်ငံထဲမှာရုံးရှိနေပြီးမြန်မာနိုင်ငံအတွင်းပြင်ဒုက္ခရောက်နေသူတွေကိုအထက်နိုင်ဆုံးကူညီနေပုံကိုလည်း Hart ကအခုလိုဆက်ရှင်းပြပါတယ
် We have partners in standing relationships to be able to
ရနာသိမှုကြောင့်ဒုက္ခရောက်နေသူတွေစီလိုတဲ့အကူအညီပြည့်စုံတဲ့တချို့နဲ့ဝန်ဆောင်မှုတချို့ကိုအကောင်းဆုံးဘယ်လိုပို့ပေးနိုင်မလဲဆိုတာနားလည်နိုင်ဖို့ကျွန်တော်တို့မှာမိတ်ဖက်နိုင်ငံတွေဆက်ဆံရေးတွေရှိထားပြီးပါတယ်မြန်မာနယ်စပ်တစ်လျှောက်မှာလူအပ်တာတွေအတွက်ဆိုရင်အိုင်းနဲ့အများကြီးဆက်ဆံပြောဆိုနေတာတွေရှိပါတယ်အဲ့ဒီနေရာမှာကက်ကဲနေနေတဲ့အနေအထားအတွက်အဆင်ပြေအောင်လဲအိုင်းနိုင်ငံရဲ့အကူအညီရရှိအောင်ကျွန်တော်တို့ကြိုးစားထားပါတယ်အတွင်းအပြင်နှစ်ဖက်စလုံးကနေအကူအညီပေးနိုင်ပါတယ
်ဒါအပြင်လူခွင့်ရချိုးဖောက်ခံရသူတွေကိုကူညီပေးဖို့နဲ့ပြည်တွင်းမှာဖိနှိပ်ခံရတဲ့သတင်းမီဒီယာလုပ်ငန်းတွေကိုပါကူညီပေးနိုင်ရေးဆက်လှုပ်ဆောင်သွားမယ်လို့ Hart ကဆက်ပြောခဲ့ပါတယ
်။ကိုဝင်းဝင်းပြောပြသွားတော့ပါခင်ဗျာဆက်လက်ပြီးတော့မြန်မာနိုင်ငံမှာ73စီဈေးတွေတိတိသာသာတက်လာနေတာကြောင့်အဝေးပြေးခီးစက်တင်ရင်လိုင်းတွေလုပ်ငန်းလည်ပတ်နိုင်ဖို့အခက်အခဲတွေရှိလာနေပါတယ်။73စီဈေးတွေအပြင်လိုင်းတွေမှာဂိတ်ကြီးပေးရ73စီဈေးတက်တာအပြင်လမ်းတွေမှာဂိတ်ချေးပေးရတာတွေကလည်းပိုများလာနေတယ်လို့အဝေးပြေးကားလုပ်ငန်းရှင်တွေကပြောဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြပေးပါလိမ့်မယ်
။ဆရာနာသိနေတဲ့2021ဖေဖော်ဝါရီလကစလို့လောင်စာဆီဈေးတွေတဖြည်းဖြည်းတက်လာနေလိုက်တာအခုဆိုရင်2022ကုန်ပိုင်းကဈေးတက်နှစ်ဆထက်မနည်းတက်နေပါလေ။ဆက်သုံးဆီဈေးတွေတက်နေတာကြောင့်အဝေးပြေးရင်လုပ်ငန်းတွေအခက်ကြုံနေရပါတယ်။ကိုဗစ်ကာယောဂါကြောင့်ရောနိုင်ငံထဲမှာနေရအတော်များများတိုက်ပွဲတွေဖြစ်နေတာကြောင့်ပါကန့်သတ်ချက်တွေရှိနေခြင်းမှာပဲ73စီဈေးတက်နေတာကြောင့်လုပ်ငန်းလည်ပတ်ဖို့ခက်ခဲတဲ့အခြေအနေတွေဖြစ်လာတယ်လို့ဈေးရွှေပြည်ရင်လိုင်းပိုင်ရှင်ဒေါ်ခန်ခန်ကပြောပါတယ်လမ်းခီးမှာလည်းလမ်းတရာကြီးတွေကိုရင်ထက်ပူပေးနေရတယ်လို့သူကဆိုပါတယ
်ဒီမောင်းခောက်ကြီးပေါ့အမတို့ကရန်ကုန်မင်းလေးပြင်းနေပြေးတယ်ပေါ့နော်အဲ့ဒီမှာဆိုရင်အရင်ကဒီမောင်းရန်ကုန်မင်းလေးပြင်း6သိန်းဆိုရင်အားလုံးအပီးစီးပေါ့ရင်မောင်းကြီးရောစီဘောလန်ဒရာကြီး9000ကိုအပါအပီးပေါ့ရှိနေပြီပေါ့နော်ဒါပေမဲ့အခုကြတော့အဲ့လိုမျိုးမရဘူးစီဘောပေါ်က6သိန်းဖြစ်နေရောလीအနည်းနဲ့အဆင်မပြေတာမဟုတ်တော်တော်လေးကိုအဆင်မပြေဘူးဒါပေမဲ့ဟိုမားတို့ကြတော့ရင်မောင်းတွေကလည်းခံထားပြီးသားဒိတ်သမားတွေကလည်းခံထားပြီးသားမားတို့ကြတော့ကိုပိုင်လိုင်းကိုပိုင်ဒိတ်ဆိုတော့စီသေးတယ်လို့ဆိုရင်ရိတ်ခွန်းနှံကိုလျှော့လိုက်လို့မရဘူးမလာနဲ့လို့လည်းပြောလို့မရအဲ့လိုပဲကားရင်မောင်းကြလေအလဲကြသူ့ကားနဲ့သူ့ကိုထွက်ပေးနေရတာပဲလीကုံသေးနှုံးကြတော့လေဟာကျမစီသေးတက်လို့ဆိုပြီးတော့ကုံသေးနှုံးကိုတက်ယူလိုက်လို့မရအောင်ကိုကုံနေကအဲ့လိုယူတာနဲ့ပြန်ပြောက်သွားတာဟိုဒီကုံနေကိုမိတ်ပြောက်ပြက်သွားမှာပြောက်သွားမှာကြောက်ကြောင်နဲ့ကိုဒီကုံနေကိုဈေးတက်ပါလေဟာတစ်ဖောင်ကျမ200လေးတက်ပါလို့ကိုမပြောရဲဘူ
းစက်သုံးစီဈေးနှုံးနေတက်ပြင်မယ်လဲကုံတင်တစားကတွေတိုးယူဖို့ကအခက်အခဲရှိနေတယ်လို့ပြောပါတယ်ကာယောဂအခြေအနေတွေကြောင့်ရင်မောင်းနဲ့နောက်လိုက်တွေကိုကုဗိယောဂရှိမရှိမဖြစ်မနေစစ်ဆေးပေးနေရသလိုတန်စာပစ္စည်းတွေတည်ဆောင်ဖို့ကလည်း ပစ္စည်းကန့်သတ်ခံရရပါဖေဖော်ဝါရီလ19ရက်73စီဈေးနှုန်းကအောက်တိုင်း92ဒူရွန်တလီတာကိုထောင်းခွနရ၅ချက်95တလီတာကိုထောင်းခွနရ60ချက်နဲ့ဒီဇယ်တလီတာကိုထောင်းခွနရ80ရှိနေပါတယ်ဒါကရန်ကုန်ဈေးနှုန်းတွေပါ73စီဈေးတွေအချင်းအကြာကြာတက်နေအောင်မယ်ဆိုရင်လုပ်ငန်းတွေဆက်လက်လည်ပတ်ဖို့ကမလွယ်ကူနိုင်တော့ဘူးလို့ရင်လိုင်းပန်ရှင်တွေကညှိတွားကြပါတယ်
တော်တော်လေးရုန်းကနေရတယ်အမှန်တမ်းကြောင်းရင်တော့လုပ်ငန်းဆိုင်မှုတွေမချုပ်ချင်လို့စီစဉ်လုံးတက်တာတခါမဟုတ်တော့ဒါနဲ့ဆိုရင်တက်ပြတယ်ညပြန်တက်သွားတာမြန်မာနိုင်ငံမှာ73စီတင်သွင်းရောင်းချပြင်ပြွေးရဲ့အတင်းကအထူးဈေးနှုန်းနဲ့73စီတွေကိုစိုင်းနှင်းအားကျော်လောက်မှာရောင်းချပေးနေပေမဲ့အဲ့ဒီစိုင်းတွေမှာလူတစ်လောက်ဝယ်လို့မရနိုင်ကြတာများပါတယ်အများစုကတက်ဈေးနဲ့သာဝယ်နေရတယ်လို့ပြောပါတယ်
ေးကဒီဇယ်တလီတာ1855ကျပ်ထိရှိပါတယ်။မန္တလေးရွှေနဂါ73စီဆိုင်ရှင်ကတော့စီစည်းတွေတက်နေတဲ့အပေါ်အခုလို့ပြောပါတယ်
။ဒီလိုကကျွန်တော်ရန်ကုန်နဲ့မန္တလေးတွေ50ကျပ်လောက်သွားတယ်။မန္တလေးမှာ1950လောက်ရောင်းနေပြီနော်။ဆိုတော့အဲ့အထက်ရှမ်းပြည်ကိုပါတော့ဖြတ်သွားပြီ။တချေရောပါလို့ဆိုရင်လူဒဏ်1000လောက်ဖြစ်လောက်တယ်ကြာ။ဒါတော့ပို့ဆောင်လာတယ်ပါရှိတာပါ။ဟိုစီစည်းကပြည်တွင်းကိုဒီဖောင်းပေါင်းမှုနဲ့လည်းဆိုင်တာပေါ့လေ။ကျွန်တော်တို့ဒီဘက်မှာလည်းပြူဝရတဲ့အချိန်မှာပို့ပြီးတော့ဟိုအရင်ကတခါလန်ကိုကြာ $100နဲ့ဝယ်ရတယ်။ဟို$100ပြည့်ရတဲ့ပုံမျိုးလေးဖြစ်လာတာပေါ့ဆိုတော့အဓိကအကြောင်းတရားကတော့ဒီကမ္ဘာရေနံစီးကွဲလုံခန့်မှုပေါ်မှာရှိတာလေက
ကမ္ဘာရေနံစင်းက9နှစ်အတွင်းမှာအမြင့်ဆုံးကိုရောက်နေပြီးအခုရက်ပိုင်းမှာရေနံစင်းတပိပါကိုအမေရိကန်ဒေါ်လာ100ကျော်ဈေးပေါက်နေပါတယ်ကိုဗစ်ကာယောဂါနဲ့နိုင်ငံရေးအခြေအနေတွေအပြင်73စီဈေးတွေကြောင့်အဝေးပြေးကုန်င်းကားနဲ့ခီးသည်တင်ရင်လိုင်းတွေမှာတချို့ဆိုရင်ပုံမှန်မပြေးဆွဲနိုင်တော့ပဲဝန်ထမ်းလာစားပေးနိုင်မှုအတွက်မင်းရုံးကန်နေရတဲ့ဂိတ်တွေလည်းရှိပါတယ်ရန်ကုန်မြို့တွင်နေစဉ်ပြေးဆွဲနေတဲ့အများသော YBS ရင်လိုင်းတချို့လည်းရင်ကခီးစဉ်အစအစိုးကျက်200ရှိခဲ့ရာကအခုဆိုရင်ကျက်400အထိတောင်းလဲကောက်ခံတာတွေရှိပါတယ်။ရန်ကုန်မြို့ကနေမုံရွာကိုသွားတဲ့ခီးသည်တင်လိုင်းပေါ်မှာလက်နက်ခရမ်းတချို့ရှာဖွေတွေ့ရှိပြီးနောက်တနေကနေတနေပို့ရမယ့်ဂုံပစ္စည်းစီးရင်တချို့ကိုစစ်ကောင်စီကကန့်သတ်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြောပြပေးသွားတာပါ။လောင်စာစီကိစ္စတွေအပြီးမှာတော့ကျွန်တော်တို့မြန်မာရွှေပြောင်းအလုပ်သမားတွေအရင်နဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေကိုတင်ပြပါဦးမယ်။မြန်မာနိုင်ငံအပါအဝင်ပြည်ပတရားဝင်လှုပ်သားတောင်းနဲ့ချီခေါ်ယူမယ်လို့ထိုင်းအစိုးရကကြေညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဘက်က MOU နားလည်မှုစာချုပ်လွှမ်းနဲ့အလုပ်သမားတွေသွားဖို့အသင့်ဖြစ်နေပြီလို့အလုပ်သမားရေးဌာနတာဝန်ရှိသူက VOA ကိုပြောဆိုခဲ့ပါတယ်။ကိုဗစ်ကာယောဂါဖြစ်နေချိန်ကျန်းမာရေးစည်းကမ်းချက်တွေနဲ့အညီဖြစ်ဖို့နှစ်နိုင်ငံအကြားညှိနှိုင်းနေရတယ်လို့လည်း VOA ကိုပြောဆိုခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုခင်မောင်စွန်းမင်းကဆက်လက်ပြောပြပေးပါလိမ့်မယ်
။ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကြောင့်မြန်မာအပါအဝင်နိုင်ငံခြားကလာရောက်အလုပ်လာလို့သူအတော်များများနေရပ်ပြန်သွားကြတဲ့အတွက်ဆက်ရုံအလုပ်ယုံလုပ်ငန်းတွေမှာအလုပ်သမားလိုအပ်ချက်ပြဿနာဖြစ်ပေါ်နေပါတယ်။ဒါကြောင့်နိုင်ငံခြားသားအလုပ်သမား9000ကျော်ကိုပြန်လည်လက်ခံမယ်လို့ထိုင်းအစိုးရကကြေညာထားပါတယ်။မြန်မာနိုင်ငံကအလုပ်သမားအများအပြားကိုဒီနှစ်မကုန်ခင်လက်ခံခေါ်ယူဖို့မြန်မာတာဝန်ရှိသူတွေနဲ့ညှိနှိုင်းနေတယ်လို့ထိုင်းအလုပ်သမားဝန်ကြီးကလည်းပြောကြားထားပါတယ်။နိုင်ငံနားလည်မှုစာချုပ်လွှာ MOU စာချုပ်နဲ့လုံသားအများအပြားခေါ်ယူဖို့ထိုင်းအစိုးရဘက်ကကန့်လန့်ထားပြီးမြန်မာဘက်ကလည်းသွားဖို့အဆင်သင့်ရှိနေတယ်လို့မြန်မာအလုပ်သမားဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်။
ကျောင်းမြေတိုင်းဘက်ကတမန်တွေကျွန်တော်တို့လက်ခံထားတယ်ကျွန်တော်တို့ရပိုင်းလာပိုင်းလောက်ဆိုရင်တော့လွတ်နိုင်တဲ့အနေအထားရှိပါကြောက်ချင်တာကတော့ကျွန်တော်တို့ဘက်ကသွားဖို့အလုပ်သမားတွေကတော့အသိပဲပေါ့ဗျာဥပဒ်ကကျွန်တော်တို့20အုပ်ချုပ်မှုကိစ္စလေးတွေညီနိုင်တဲ့ဥစ္စာလေးအဲနည်းနည်းလေးကျွန်တော်ပြောတယ်လုံနေတာလေးအဲ့ဒါလေးကြီးရကျွန်တော်တို့လွတ်တော်မှာပါဗျာ
ပေါ်တောင်းတဲ့မြဝတီနယ်စပ်ဂိတ်နှစ်ခုသလုံးကနေလုံသားစေလို့ကိုကျွန်တော်သဘောတူထားပါတယ်ဒါပေမဲ့ထိုင်းနိုင်ငံနယ်စပ်မှာယာယီထားမဲ့ကိုဗစ်ကာယောဂါယာယီစောင့်ကြည့်ရေးစင်တာတွေမှာမြန်မာလုံသားအများအပြားကိုထားဖို့အခက်အခဲရှိနေပါတယ်။ဒါကိုထိုင်းအလုပ်သမားရေးရာဌာနနဲ့ညှိနှိုင်းနေတယ်လို့ဦးမြင့်ဝင်းကပြောပါတယ်
။အဓိကကျွန်တော်တို့ကအလုပ်သမားဆိုလို့ရှိရင်မဲအောက်ဘက်မှာကစီစံနာကလောလောဆယ်ဟို900လောက်ပဲရှိတဲ့ဟာကိုစီစဉ်ထားတယ်ဗျာ။ရန်ကုန်မှာကျတော့2000သာပေါ့နော်။2000စီစဉ်နေအောင်အဲ့ဒါလေးစီစဉ်ထားတော့ဒီနောက်မှာကတော့အရှင်ကြီးသို့တော်လည်းပဲကျွန်တော်တို့က MOU ပြလုပ်မယ်ဆိုရင်တကယ်သွားမှာအလွယ်ဆုံးကတော့ရပြီလမ်းကြောင်းကအတူလုံးနဲ့ဒါအများဆုံးကျွန်တော်တို့လွှတ်ချင်တာ။အဲအဲ့ဒါလေးကိုဟိုထိုင်းဘက်ကလည်းဒီကန်တာဘုနာပြောပြီးတဲ့ရေကလေးနည်းနည်းများအောင်ပေါ့နော်။အဲလုပ်ပြီးတော့အဲ့ဒါလေးကြည့်နေပါလေ
။ထိုင်းနယ်စပ်မှာကွာရန်တင်းဝင်ရမယ့်မြန်မာလူသားတွေအတွက်နေထိုင်စားတောက်စရိတ်နဲ့ yoga to take out you, but do we got Jakan people as would I go to Shinjin Lin Mabichi and Babu? Kobika yoga jam, Yama bowing, a region and we got a look to a look at Miao Mia, Nia Janvaja Bade. Yawin a little quim by minute, a little while look at me, they got a far meet the dance or a little limit to be Nia Janvaja Yaris with Shibare. A cool low and more unit Tala met with in LA, a look and gets out a three chart of them, Pima, Nazin, the Elo, a little mark when you sound shall be a query gap, you ego, Pio Bare.
Do call 9 years or do a good on common with your medical and I know. General, you didn't need Hamaki, a locomari, a local married nation, say, I'm going to marry nation, yes, but again, not Loma Alam Loja. See that Loma Loma being in India. And I'll do the check for it, like your letting Nam Lemu, Tala Policy, Yelunian, and Tua.
ကျွန်တော်တို့ဒီမှာလိုက်ဖို့လဲကျွန်တော်အဲ့ဒါလေးလက်မှတ်သေးခြင်းတက်ခိုင်းချေဆိုင်အလုပ်သမားကူညီဆောင်ရှောက်ရေးမှာမိတ်ဖွဲ့
မြန်မာလာအိုကမ္ဘောဒီးယားဒီသုံးနိုင်ငံကအမိုယူလုပ်သားကိုတောင်းကျော်လိုအပ်နေတယ်လို့ထိုင်းလုပ်ငန်းရှင်တွေကထိုင်းအလုပ်သမားရေးဝန်ကြီးဌာနကိုနှစ်ထောင်နှစ်စက်တခုနှစ်ဒီဇင်ဘာလကတင်ပြခဲ့ကြပါတယ်ခင်ဗျာကိုကီမောင်ဆုံးမင်းပြောပြသွားတာပါအခုလိုအလုပ်သမားတွေထက်မှန်ခေါ်ယူမယ်ဆိုတဲ့အခြေအနေမျိုးပါပဲဒါပေမဲ့လည်းထိုင်းနိုင်ငံမှာရောက်ရှိနေပြီးသားမြန်မာအလုပ်သမားတွေတော့ဖမ Ratanaburi, Prachu, Krikan, Chimai Pinerima, Fabiola, Setia Negani, Bidos, Sachaya Ne, T. Chaya Adwin, Lugon, Gudure, Kolare, Yamananganda, Amya, Amya, Pansi, Kangara, Pibare, D. Donigor, Tainanga, Chizai, Vue, Trino, Ma E. Magasel, Pibia Valime.
ဖေဝါရီလ17ရက်နေ့ကနေ16ရက်နေ့အထိ6ရက်တွင်ထိုင်းနိုင်ငံတဲ့တရားမဝင်ဝင်ရောက်ခဲ့တဲ့မြန်မာနိုင်ငံသား1000ယောက်ဖမ်းဆီးခံခဲ့ရပါတယ်လူကုန်မှုတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေကိုကချနာပူရီပရာချုခီရီကန်ချင်းမိုင်ပြည်နယ်တွေမှာဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးရောင်ကြီးဥလို့သမားဖွဲ့ကလူသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပြပါတယ်
ဒီလိုမျိုးလူမောင်ကူရဲ့နေတဲ့လာတာပွဲစားရတယ်မျိုးခေါ်ယူပြီးတော့ထိုင်းနိုင်ငံနဲ့ဝင်ရောက်လာတဲ့ဖမ်းမိတဲ့လူကြီးက600ရာနေပါလောက်ရှိပါတယ်ဗျဟုတ်အများစုကတော့ကန်ချနာပူရီပြည်နယ်နဲ့ပရာချုခီရီကန်ပြည်နယ်တွေမှာဖမ်းမိတာဖြစ်ပါတယ်ရာနဲ့ချီပြီးပါလာတဲ့အုပ်စုတွေကိုဖမ်းဆီးမိတာရှိတယ်လို့စေကနန်းနဲ့ဝင်ရောက်လာသူတွေကိုလည်းဖမ်းမိတာတွေရှိတယ်ဆိုပြီးသူကပြောပါတယ
ပြောပါတယ်ဒီဝါရီလလာဝဲလို့ပြောလို့ရတာပေါ့နော်ဆချောင်းရဲ့နေတီလို့ပြောလို့ရတယ်ရင်းနေစီလို့ရှင်အဲ့ဒီအတော်တော်မှာကျွန်တော်တို့မြန်မာနိုင်ငံမြန်မာနိုင်ငံသားတွေကိုခေါ်ဆောင်ပြီးတော့ကြတော့ဒီဘွဲသားတွေပါတယ်မှာဒီမှာကိုကူးရစီပါတယ်ပေါ့ဘီဘီဆိုရမ်းကြတဲ့လူတွေပါတယ်အဲ့ဒါကထိုင်းရောမြန်မာရောဆိုလို့ရှင်60ကြီးပါလောက်ကိုဒီထိုင်းနိုင်ငံဘက်ကနေပြီးတော့တရားနာနေပြီးတော့ဖမ
ဖေဖော်ဝါရီလ10ရက်နေ့ကနေ16ရက်နေ့အတွင်းထိုင်းနိုင်ငံပြည်နယ်တည်တည်မှာဖမ်းမိတဲ့လူကုန်ကူးသူတွေပွဲစားတွေလမ်းပြဖြစ်လိုက်ပါသူတွေအပြင်လူကုန်ကူးမှုမှာအသုံးပြုတဲ့ကားအစီးရဲ့ဆယ်စီးကျော်ကိုလည်းထိုင်းရနာပိုင်တွေကဖမ်းဆီးထားပါတယ်ထိုင်းနိုင်ငံအနေနဲ့နေဆက်တွေကနေအထောက်ထားမဲ့မြန်မာတွေဝင်ရောက်လာနေမှုတွေကိုတိတိကျကျကန့်တွယ်နေပြီးနေ့စဉ်ဖမ်းဆီးနေပေမဲ့မြန်မာ VOA American တိုင်းရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုမြန်မာ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36FAPFE နဲ့ endlinks ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာပေါ်မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစဉ်မြဲကြိုးပမ်းနေပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ဒီကျွန်တော်တို့တောက်ကြနေမှတ်ဖက် VOA ရဲ့အတန်နဲ့အစီအစဉ်တွေကိုလိုင်းနိုမီတာ30နဲ့49ရောကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးဖို့စီစဉ်ထားပါတယ်
။ကျွန်တော်ချင်းပြည်မှာအားလုံးစစ်တိုက်နေကြတဲ့အချိန်မှာဒီလိုစစ်ကောင်စီရဲ့ကျွန်တော်တို့တမျိုးသားလုံးရဲ့လူချမ်းမြတ်မပါဘဲနဲ့ဒုက္ခနဲ့ဟာတွေတော့ကျွန်တော်တို့ကမလို့ဖူရန်တတားချင်းဖြစ်တယ်
။မကြမီတင်ဆက်မဲ့တိုင်းရင်းသတင်းလောအစီအစဉ်တွေထဲမှာနောက်တော့တက်ဆင်ရပါမယ်။အဲ့ဒါအပြင်ဦးအောင်ခင်ရဲ့မြမရေးသုံးသချက်ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဆုံးအနေနဲ့ကတော့ဥအောင်ခင်တင်ပြတဲ့မြမရေးသုံးသချက်အစီအစဉ်ကိုထုတ်လွှင့်တင်ပါတယ်။မြမဒေါ်လာရင်းနဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးမှာအမေရိကန်အစိုးရကတတ်နိုင်သမျှကူညီနေပါတယ်။ဒါပေမဲ့အမေရိကန်အနေနဲ့ကူညီထောက်ပံ့တာတွေအများကူညီထောက်ပံ့နိုင်တာတွေအများကြီးရှိကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူပြောပြထားပါတယ်ခင်ဗျာ။
လက်ရှိဗန္ဒယင်းနေ့အတွက်ကွန်ကရစ်လွှတ်တော်မှာပြတ်ထန်းတဲ့အမျိုးသားကာကွယ်ရေးအဥပဒေ NDAA National Defense Authorization Act for 2022 ဟာစာမျက်နှာ900ကျော်ရှိပြီးပုံမှန်ပေါင်း660ကျော်ရှိပါတယ်။ဒီထဲမှာပုံမှန် 6,510 ဟာမြန်မာဒီမိုကရေစီအရေးနဲ့ဆိုင်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံပြီးတရားဝင်အောင်လှုပ်ဆောင်ရေးCDM အာနာပီဇန်ရေးလှုပ်ရှားမှုနဲ့အခြားဒီမိုကရေစီအစုအဖွဲ့များကိုကူညီရေးစစ်ကောင်စီအထောက်အပံ့မရရင်းနဲ့တရားမဝင်ရေးအတွက်ဆောင်ရွက်ရန်အတိအလင်းဖော်ပြပါတယ်။တန်ခတ်အရေးယူမှုကိုလည်းဖော်ပြထားပါတယ်။စစ်ဘေးရှောင်ဒုက္ခသည်ကိုကူညီစောင့်ရှောက်ဖို့ကိစ္စလည်းပါဝင်ပါတယ်။ကာကွယ်ရေးအစိုးရဒေါ်လာသား9,900တဲမှာမြန်မာဒီမိုကရေစီအရေးအတွက်300ဇီးရိတ်လည်းပါဝင်ပါတယ်။မြန်မာအယက်သားအစိုးရတွေလက်ထက်ကနယူးယောက်ဖက်ဒရယ်ရီဇာဗ်ဘဏ်မှာအနန္တတဲ့ဒေါ်လာသန်း1000ကိုလည်းအမေရိကန်အစိုးရကချုပ်ကင်လိုက်ပါတယ်။စစ်ကောင်းဆောင်ဘိုင်းကိုလည်းတန်ခတ်အရေးယူပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကတာဝန်ရှိသူမြန်မာအယက်သား9ဦးကိုတန်ခတ်အရေးယူတာဟာ NDAA ဥပဒေကိုဆက်လက်အကောင့်အထည်ဖော်တဲ့သဘောပါပဲ။
တန်ခတ်အရေးယူတဲ့ရည်ရွယ်ချက်ကစစ်ကောင်စီကိုဝင်ငွေနှဲပါသွားစေဖို့ဖြစ်ပါတယ်။တချိန်တည်းမှာပဲစစ်ကောင်စီကိုနိုင်ငံတကာအတိုက်အဝန်းမှာလူရမဝင်အောင်ကြိုးစားတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဒဏ်ခတ်အရေးယူလို့စစ်အုပ်စုဘက်ကပြောင်းလဲသွားမှာတော့မဟုတ်ပါဘူး။မြန်မာဒီမိုကရေစီမြင့်တင်ရေးလို့ရေးထားတဲ့အမေရိကန်ကာကွယ်ရေးဥပဒေ NDAA ပုံမှန် 6513 ရဲ့အထင်ရှားဆုံးအားနည်းချက်ကတော့ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကိုစစ်မှုရေးရာမှာထောက်ပံ့ဖို့ဖော်ပြမထားပါဘူး။ဒါပေမဲ့အစ်မှုရေးရနဲ့မဆိုင်တဲ့လူမှုစီးပွားရေးအကူအညီတွေပေးပြီးမြန်မာဒီမိုကရေစီရေးကိုမြှင့်တင်နိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး USIP American ညဉ့်ဉျေးရေးသူတည်တနာဌာနကကျွမ်းကျင်သူ၉ဦးပါတဲ့မြန်မာအရေးလေ့လာတဲ့အဖွဲ့ကိုဖွဲ့စည်းပြီးဆွေးနွေးကြပါတယ်
။မြန်မာရေးရလေ့လာရေးအဖွဲ့ရဲ့တွေးရှိချက်သုံးသပ်ချက်တွေကိုဖေဖော်ဝါရီလ၁ရက်နေ့က USIP ကထုတ်ပြန်ပါတယ်။အယက်သားအသင်းအဖွဲ့တိုင်းနာအုပ်စုနဲ့NLD အကြယုံကြည်မှုမခိုင်မာသေးလို့စစ်ကောင်စီကိုဆန့်ကျင်ရမှာစီးလုံးညင်ညွတ်မှုအပြည့်အဝမရနိုင်သေးတာလို့ဆိုပါတယ်နိုင်ငံတကာတုံ့ပြန်မှုကလည်းထိရောက်မှုမရှိဘူးလို့သုံးသပ်ပါတယ်တရုတ်ကိုမီခိုလာရပေမဲ့တရုတ်ရဲ့လူအင်ဆန္ဒကိုဖြေစွမ်းနိုင်စွာစစ်ကောင်စီမှာမရှိဘူးလို့ဆိုပါတယ်အမေရိကန်အနေနဲ့လုံနိုင်တဲ့အခွင့်အလမ်းတွေကိုလည်းတင်ပြထားပါတယ်စစ်ကောင်စီဆန့်ကျင်ရေးဆိုတဲ့ဘုံလမ်းစဉ်ကိုတပီလုံးကျင့်သုံးပေမဲ့စစ်ကောင်စီကိုအောင်နောင်ရင်းနဲ့ပြန်လဲတည်ဆောက်ရေးအတွက်စီလုံးရင်းအားကောင်းဖို့လိုပါတယ်တဲ့ဒီနေရာမှာအမေရိကန်ကဝင်ရောက်ကူညီနိုင်တယ်လို့ဆိုပါတယ
်စစ်ကောင်စီကိုတတန်းရှိစေတဲ့အရင်းမြစ်မျိုးမျိုးကိုကန့်သတ်ချုပ်ချယ်ပြီးနိုင်ငံတကာကဖိအားပေးတဲ့နေရာမှာလဲအမေရိကန်ကပါဝင်နိုင်ပါတယ်တဲ့ခေါင်းဆောင်ပိုင်းကပုဂ္ဂိုလ်တွေအရာရှိကြီးတွေလုပ်ငန်းတွေကိုအမေရိကန်ကဒဏ်ခတ်အရေးယူထားပေမဲ့ထိရောက်မှုရှိမရှိဆိုတာကိုတော့မသိနိုင်သေးပါဘူး။အိန္ဒိယနဲ့အာဆီယံနိုင်ငံတွေကိုမြမအရေးမှာပုံမတက်ကြွလာအောင်လဲအမေရိကန်ကကြံဆောင်နေပါတယ်။တရုတ်အမေရိကန်ဆက်ဆံရေးမှာတန်တရာကင်းဖို့အတွက်တရုတ်အစိုးရနဲ့ဆွေးနွေးတဲ့လမ်းကြောင်းဖွင့်ထားရမယ်လို့ဆိုပါတယ်။အမေရိကန်အမျိုးသားကာကွယ်ရေးဥပဒေပုံမှန်
ချောင်းအားတက်တက်မှာတရုတ်ရေးရာအမေရိကန်မဟာဗျူဟာကိုဖော်ပြထားပါတယ်မြန်မာအရေးမှာအမေရိကန်နဲ့တရုတ်ကုလသမဂ္ဂမှာနားလည်မှုယူဘူးတဲ့တာဒဂတွေလည်းရှိပါတယ်ဖြစ်ပေးဆောင်ဒုက္ခတွေကိုကူညီထောက်ပံ့ဖို့လေ ဆရာတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့လေဒုက္ခတွေကိုကူညီနိုင်ပါတယ်ဒေသဆိုင်ရာအယတအဖွဲ့အစည်းတွေနဲ့ဆက်ဆံရေးကျေပြန့်လာအောင်ကြိုးပမ်းဖို့လေအကြံပေးထားပါတယ်အားလုံးပါဝင်တဲ့ပြည်ထောင်စုတည်ဆောက်မယ်အခွင့်အလမ်းဖြစ်ပါတယ်တဲ့စစ်အာဏာသိမ်းမှုမဖြစ်ပွားအောင်စီစဉ်နိုင်မှုအတွက်အမေရိကန်အစိုးရကတော်လှန်ရေးအုပ်စုတွေကိုအတက်ပညာပိုင်းဆိုင်ရာအခွင့်အညီပေးဖို့ USIPမြမရေးရလေးလာရေးအဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာကောင်းဆောင်ကောင်းပေါ်ပေါက်ရေးပြန်လည်တည်ဆောက်ရေးအတွက်မျိုးဆက်တည်တဲမှာပညာဉာဏ်ထက်မှတ်တဲ့အမာခံကေရာတွေပေါ်ထွန်းရေးအတွက်အမေရိကန်အစိုးရကကူညီနိုင်ပါတယ်တဲ့စစ်ကောင်စီကျူးလွန်တဲ့ရာဇဝတ်မှုကိုမှတ်တမ်းတင်ပြီးတရားစီရင်နိုင်မှုအတွက်လည်းအမေရိကန်အစိုးရကကူညီသင့်ကြောင်း
USIPလေ့လာရေးအဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာဥအောင်ခင်ပတ်စင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနောက်တော့တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍအစီအစဉ်ကိုတင်ပြပါတော့မယ်ဒီတစ်ပတ်မှာတော့ COVID-19 လိုင်းအတွင်းမှာဘယ်လိုပြုစုဆောင်ရှောက်မှုတွေလုပ်နိုင်မလဲဆိုတာတွေကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်အိုမီကရွန်မျိုးကွဲသစ်တွေ့ရှိပြီးကိုဗစ်ကူးစက်မှုတွေပြန်လည်မြင့်တက်လာနေချိန်မှာဆေးရုံစည်းကမ်းသွားဖို့ဆရာဝန်ပြဖို့အခက်အခဲရှိသူတွေကိုယ်တိုင်ပြုစုဆောင်ရှောက်နိုင်တဲ့နည်းလမ်းတွေကိုကျန်းမာရေးပညာရှင်တွေနဲ့ဆက်သက်မေးမြန်းပြီးတော့ကိုဝင်းမင်းကဒီတစ်ပတ်မှာပြောပြထ ုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီကိုဗစ်သေဒ္ဓါလိုင်းတက်လာချိန်မှာပေါ့နော်လူအတော်များများမှာဒီတန်လျာလက္ခဏာတွေနဲ့ဆင်းမစစ်နိုင်ပဲနောက်ဆေးရုံတွေဆေးကန်းတွေတချို့လည်းပိတ်နေကြတာရှိတော့တချို့လည်းဆရာဝန်တွေကဖုန်းနဲ့လည်းမချိနိုင်တော့ပဲနဲ့ကိုယ့်အကူအိမ်မှာကြိတ်ကုနေရတဲ့အနေထားမှာအဓိကအရေးကြီးဆုံးဆိုရင်ဘာစမှားတယ်လဲဆရာ
။ဒီလက်ရှိကိုဗစ်ပေါ့နော်။ဆိုတော့ယောဂလက္ခဏာစပြရဲပေါ့လေ။ဆိုတော့အဓိကတော့လည်းမျက်နှာကျရဲပေါ့နော်။ချောင်းဆိုးကြမယ်။ဆိုတော့ချင်းရင်နံပါတ်၁ကကိုဗစ်ဖြစ်နေပြီလားပေါ့နော်။ဒါကိုအရေးဆုံးစိတ်ထဲမှာထားလိုက်ပါ။အများစုသောလူတွေဒီချိန်မှာလည်းမျက်နှာရောကိုဗစ်ဖြစ်ပြီ။ဟုတ်ပြီ။ကိုဗစ်ဖြစ်ပြီးွားလို့ရှိရင်နောက်တစ်ချက်ကငါရင်နှုန်းကဒါမှမဟုတ်လုံခဲ့တဲ့6လအတွင်းမှာကိုဗစ်ကာဝယ်ဆေးထိုးထားပြီးပြီလား။တရုတ်ဆေးထိုးထားတဲ့လူတွေရှိတယ်။တချို့ကတော့အိန္ဒိယလာတဲ့ကိုဗစ်ရှိထိုးထားတဲ့လူတွေရှိတယ်ပေါ့။ဆိုတော့ကိုဗစ်ရှိကိုတော့တချို့လူတွေကနှလုံးထိုးထားပြီးတဲ့လူတွေရှိပါတယ်။အဲတချို့လူတွေကတော့ကိုဗစ်ရှိကို3လုံးအထိထိုးထားပြီးတဲ့လူတွေလည်းရှိကြတယ်လို့ကျွန်တော်ကြားလိုက်တယ်ပေါ့နော်။အများကြီးတော့မဟုတ်တော့ပါဘူးလေ။ဆိုတော့ကိုကတကယ်လို့ကိုဗစ်ရှိကို3ခုလောက်ထိုးထားပြီးွားပြီဆိုလို့ရှိရင်တော့အခုလက်ရှိကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့ Omicron ကိုတော်တော်လေးတော့ခံနိုင်မှာပါ။စေယုံတက်စရာလိုချင်မှလိုမှာပါအများစုသောလူတို့ဒီ3ရက်လောက်အတွင်းမှာနေကောင်းသွားကြမှာပါလေမင်းသားပျောက်သွားပါလိမ့်မယ်ဆိုတော့နှလုံးထိုးရင်လည်းကျွန်တော်အနေနဲ့တော့တော်တော်လေးကိုအားရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးတည်နှလုံးသုံးလုံးထိုးပြီးသားတဲ့လူတွေဆိုရင်အခုတော့ဆုံးအဓိကဘယ်လိုကုသမှုခံရတယ်လဲဆရာ
အဲအသက်ဘယ်လောက်ရှိသလဲဗာယောဂလက္ခဏာရှိနေသလဲချောင်းဆိုးတယ်ဟုတ်ပြီဒါစီးရဲလေမင်းသားတယ်အောက်ဆီဂျင်တိုင်းတာကိုဘယ်လောက်ရှိသလဲအောက်ဆီဂျင်တိုင်းတာလည်း92အထက်မှာရှိတယ်93 94မော်လားမမော်ဘူးအေးစစ်စစ်ပဲပုံမှန်လေးပဲနေတယ်ဆိုရင်တော့ရေမြဲမြဲတောက်ပိုင်းနဲ့လေမင်းသားလို့ရှိရင်တော့ antiseptic solution ကိုခေါ်တာပေါ့ဒီ listerine တို့မျိုးတွေရှိတာပေါ့အဲရန်ကုန်မှာလည်းရှိမှာပါမန္တလေးမှာလည်းရှိမှာပါအဲ့ဒါကြီးဝယ်သုံးစရာလည်းမလိုပါဘူးအလွယ်ဆုံးနည်းလမ်းကတော့ဒီငွေငယ်တော့ကျွန်တော်သုံးခဲ့တဲ့ယူနေမပူမအေးလေးထဲမှာစားအောင်သုံးနည်းစုံတော့ဖယ်ပြီးတော့အိမ်သုံးစားအောင်ဖယ်ပြီးတော့ဒီ level ကိုပလုတ်ချင်တာပေါ့ကွာပြီးွားလို့ရှိရင်ဝင်သွားတယ်ဆိုရင်တော့တစားကြီးပြန်တောက်ပြရတာပေါ့နော်ဒါကိုခန္ဓာထဲမှာဒါမှဒီနှုံးချင်းတို့ကိုခန္ဓာထဲမှာရှိတဲ့ဒီဆိုဒီယမ်တို့ခေါ်တဲ့တစားကိုခန္ဓာထဲရုပ်သွားတဲ့ဟာကိုပြန်ပြီးတော့အစားပြန်ထိုးပြတာပေါ့ကွာအဲပြီးွားတဲ့ခါမှာချောင်းဆိုးတယ်ဆိုတော့ကျွန်တော်ချောင်းဆိုးရဲ့ပျောက်တဲ့ဆေး3မျိုးရှိပါတယ်တောက်စေချင်တယ်ဘာလို့ဆိုတော့တခါတကြရင်ကိုရိုနာဗိုင်းချောင်းရံဆိုးတယ်ကွယ်တချို့တွေဆိုရင်နှာမျိုးတွေကျိုးသွားလောက်တဲ့အထီအောင်ချောင်းဆိုးတယ်တချို့လူဆိုလည်းဟိုအဆက်မပြတ်ပေါ့နော်အခါ20အခါ15ခါလောက်ချောင်းဆိုးတော့လူကအရန်နာတာပေါ့ဒီ level နေနာတာပေါ့နော်ဒီပြီးခဲ့တဲ့ခေါင်းထုံးကတော့ရန်ကုန်မှာရှိတဲ့ချောင်းဆိုးရေးဆေးကိုကျွန်တော်အတက်နိုင်ဆုံးအနည်းဆက်ဆုံးအဲ့တုန်းကတော့မေးပြီးတော့ကျွန်တော်ပေးတာပေါ့နော်နောက်တစ်မျိုးလည်းရှိပါတယ်ဒါကတော့ဆရာဝန်နေတဲ့တစ်ဆင့်ပြောပြီးတော့တောက်တင်တယ်ပေါ့နော် อภิอาตเตยเนาะปาราเซตามอลโลฮามิโอโกตะนี้โหชิตนาอีจาเวဖြစ်ဖြစ်6นาอีจาเวဖြစ်ဖြစ်တောက်လို့ရပါတယ်ဒါမျိုးတွေကိုလှုပ်လိုက်ခြင်းအပြင်လေးဆယ်8นาอีခုနှစ်ဆယ်2นาอีလောက်အတွင်းမှာဒီစေးနှလုံးလောက်ထိုးထားပြီးတဲ့လူတွေအုံလုံးထိုးထားတဲ့လူတွေကတော်တော်လေးကိုပြန်ကောင်းသွားမှာပါဟုတ်ကဲ့ဆရာကောက်ွယ်စေးမထိုးထားတဲ့သူတွေအတွက်ဆိုရင်ရောကောက်ွယ်စေးမထိုးထားတဲ့လူဟာလူငယ်တွေဆိုလို့ င်းနာတွေကနည်းနည်းလေးပို့ပြီးတော့ဆိုးဆိုးဝါးဖြစ်ချင်တယ်ဖြစ်နိုင်တယ်ဒါပေမဲ့လည်းအသက်အန္တရာယ်ဆုံးရှုံးသွားလောက်ထိတော့တော့ဒါမှမဟုတ်လေဆေးရုံမှာသွားပြီးဆေးရုံတက်ရလောက်တဲ့အထိတော့ဖြစ်ဖို့ချန်စာတော့နေတယ်ဒါပေမဲ့ဒါဆိုရင်ချင်းအသက်ငယ် revising မထိုးအောင်လားဆိုတော့ထိုးရတာပေါ့ဘာဖြစ်လို့လဲဆိုတော့အသက်ငယ်ပဲမဲ့လေအသက်ငယ်လူတွေမှာမတိပဲနဲ့ကြောက်ခက်ယောဂရှိနေလူတွေရှိရင်ရှိမယ်ဆေးရုံယောဂရှိနေတဲ့လူတွေရှိတယ်ဆိုတော့ခြုံပြီးတော့ပြောရလို့ရှင်တော့လူငယ်တွေမှာပဲဖြစ်ဖြစ်အဲ့65နှစ်အောင်လူလက်တန်းစားပြီပါပဲဖြစ်ဖြစ်ပေါ့နော်စီးနှလုံးထိုးထားတယ်အနည်းဆုံးဆိုလို့ရှိရင်တော့ progress ဖြစ်ဖို့ chance တော့တော်တော်လေးတော့နည်းပါတယ်နှလုံးထိုးထားပြီးတဲ့လူတွေစေးရုံမှာရောက်တာဟာစေးလုံးဝမထိုးရတဲ့လူတွေနှိုင်းရှင်လိုက်လို့ရှိရင်တော့တဝက်ကျော်လောက်ကိုနည်းပါတယ်သူတို့ဒီ100ခိုင်လုံးကနေ900ခိုင်လုံးပေါ့နော်အများဆုံး800ခိုင်လုံးအထိပဲအထူးကျမဆောင်ဆိုတဲ့ intensive care unit ကိုရောက်သွားကြပါတယ်အသက်ဆုံးရှုံးမှုကတော့ 1% 2% လောက်ရှိတယ်လို့ပြောတယ်ကျွန်တော်တို့လည်းတွေ့တော့တွေ့ပြီးပါတယ်ဒါပေမဲ့အရင်နေပါတယ်ဆိုတော့ဈေးတစ်လုံးမှမထိုးထားလို့ရှိရင်အသက်ဆုံးရှုံးမှုတော့800ခန်းလုံးကနေ600ခန်းလုံးလောက်အထိတော့ရှိနိုင်ပါတယ် intensive care ကိုယူသွားနိုင်တဲ့လူတွေကတော့300ခန်းလုံးလောက်အထိကိုအထူးကျန်းမာဆောင်အထိကိုရောက်သွားနိုင်တဲ့အနေအထားတော့ရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြင်းထန်နိုင်တဲ့လူတွေကိုမပြင်းထန်အောင်ပေါ့နော်အဓိကတော့ဒီကိစ္စမှုရှော့ချနိုင်အောင်ဆေးရုံတည်မှုရှော့ချနိုင်အောင်ဘယ်လိုကြံပေးခြင်းလဲဆရာ
နံပါတ်1အချက်ကတော့အောက်ဆီဂျင်ကျွန်တော်အစီအမဆက်တွေလည်းရှိပါတယ်အဲ့ဒါတွေကိုစစ်ပါဒီအောက်ဆီဂျင်ရာခိုင်နှုန်းဒီ90နှစ်အောက်ရတယ်ဆိုလို့ရှိရင်တော့နည်းနည်းလေးကိုယ့်ဟာကိုယ်သတိထားပါတော့ဘာလို့လဲဆိုတော့လူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်ဒုက္ခရောက်ဖို့ချမ်းသာတော့ရှိတယ်အတူတူချင်းလူငယ်မှာတော့90နှစ်အောက်ရောက်တယ်ဆိုရင်တော့နည်းနည်းတော့ခဏရင်ရှိအောင်ပါကွာဒါပေမဲ့လည်းကျွန်တော်လည်းတွေ့ဘူးလေအသက်60အောက်ပေါ့နော်ကျွန်တော်က65အောက်ပြီဆိုလို့ရှိရင်65နဲ့45ကြားထဲကိုကျွန်တော်ကပြောကြတာပေါ့သူတို့တွေဆိုလို့ရှိရင်တော့နည်းနည်းတော့ခက်ခဲတယ်ကွာ88တကယ်တမ်းအောက်ဆီဂျင်ကျလာပြီဆိုရင်90ရပိုင်းလောက်ထိကိုကျတာကျွန်တော်တွေ့ဘူးပါလေဒီအသက်ကြီးသွားလို့ရှိရင်မခံနိုင်ဘူးဒီယောဂအတိုင်းဘာအထဲမှာဘာယောဂဘုနာလိုမျိုးစီဂျိုတွေတွေးစိုးတွေမရှိရင်တော့မှအသက်90သမားတွေဆိုလို့ရှိရင်မခံနိုင်ဘူးအောက်ဆီဂျင်ကျွန်တော်ပေးရတယ်အောက်ဆီဂျင်90ရခဲ့တော့ကျောက်ကျလာပြီဆိုလို့ရှိရင်စပြီးတော့တချွန်းနဲ့ဆရာဝန်နဲ့စကားပြောပါ
ဟုတ်ကဲ့ဆရာနောက်ရောဒီကျင်းထန်နိုင်တဲ့သူတွေအတွက
်ကိုယ်မှာယောဂခံနေရှိတာပေါ့ဥမာဝါလုံးတဲ့ယောဂဒါအသက်65နှစ်အောက်ရောက်ပြီမလဲစီဂျိုတွေတွေးစိုးတွေဖြစ်နေတယ်ကြောက်ခက်မကောင်းဘူးကင်ဆာယောဂဖြစ်လို့တခုခုကင်ဆာဆေးတောက်နေရတယ်လူတွေတက်ရောက်ကြီးသုံးနေရတယ်လူတွေအသေးမကောင်းတဲ့လူတွေဒီလိုလူတွေဆိုလို့ရှိရင်တော့ဆေးလေဗက်ဆင်းနဲ့တလုံးမှမထိုးရသေးဘူးဆိုရင်တော့တချို့သောဆေးတွေဥပမာနိုင်ငံမှာရှိပါတယ်မွန်နီပရိုဗီယာကိုပြောတာပေါ့နော်ဒီဆေးကိုပထမဆုံးပြည့်ပြည့်စုံစုံငားရွယ်အထက်မှာတောက်ပိုင်နေရှိပါတယ်နောက်တစ်ခုကအောက်ဆီဂျင်ဒါက92ရာခိုင်နှုန်းအထက်မှာရှိတဲ့လူတွေပေါ့နော်92အောက်ကိုရောက်သွားတဲ့လူတွေကိုကျွန်တော်တို့ဒီဆေးတွေမပေးပါဘူးနော်နောက်တစ်ခုက92ရာခိုင်နှုန်းအထက်မှာရှိနေတဲ့လူတွေဒီရန်ဒဆာဗီယာလည်းသုံးစရာမလိုပါဘူးစတီရိုက်လည်းတောက်စရာမလိုပါဘူ
းဟုတ်ကဲ့ဆရာဒီနေရာမှာတခြားစိုးရင်ရာစရာကောရှိနေတာဆရာ
အရေးကြီးဆုံးတစ်ချက်ကတော့ကိုယ်ကိုယ်တိုင်ဒီယောဂါကိုဖြစ်နေတဲ့လူတွေဒီအိမ်မှာအဖိုးတွေဖွားတွေအသက်ကြီးတဲ့လူတွေယောဂါရှိတဲ့လူတွေစီဂျိုတွေးတို့ကြောက်ကမကောင်းကင်ဆာဖြစ်နေလူတွေနဲ့တော့ရောပြီးတော့မနေသင့်ပါဘူးကိုကအသက်25နှစ်တန်တန်မမနဲ့ဘာယောဂါမရှိဘဲနဲ့ကောင်းသွားမှာပါ3-4ရက်လောက်တွင်းနဲ့ဒါပေမဲ့ကိုအိမ်မှာရှိတဲ့အဖိုးပဲဖြစ်ဖြစ်အဖွားနဲ့ဖြစ်ဖြစ်အသက်80ကျော်ရရတော့ကိုလိုမျိုးကောင်းချင်မှကောင်းမှာပါအဲ့ဒါကြတော့တော်တော်လေးကိုပြောရဆိုတာခက်တဲ့ဘက်မှာပါပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဆရာ
ဒါကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါကုလဖီဗာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းတော်အစီအစဉ်ကိုနားတော်တာဆင်နိုင်ပါပြီ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေကတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ကိုကန့်တပ်ဖွဲ့ MNDA ဥက္ကဋ္ဌဟာဥဖုံကြားရှင်ကွဲလွန်သွားခဲ့ပြီဖြစ်ပါတယ် Rakhine Lenaka Ili Apwene Sasa De Lu Suswe Kayabi, Diyayin Sai Niyadu Kunase Jogu, Amyazo, Pianlupe, who down so tare surane, Cindy Nema, Kunase Lini Miao, Chim Mutane Go, Sikon Siani, Munay Nama, Jimba Duluku, seasoning it down with Gujaja Yamabashi.
Jamaga Nang Hong Bashin, three Nego Simon at two, Tin Sapi Tuamaba. ကိုကန်ကပ်ဖွဲ့လို့လူတိများတဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော်
ရခိုင်လက်နက်ကင်အေးအဖွဲ့နဲ့ဆက်ဆက်တယ်လို့စစ်ဆေးခံရပြီးတရားရင်ဆိုင်နေရသူ၆၀ကျော်ကိုစစ်ကောင်စီကလွတ်ပေးခဲ့ပေမဲ့နောက်ထပ်ကြံနေသေးတဲ့
73 ရတာဖြစ်ပါတယ်အခုလိုကုံစီဝင်ရောက်မှုကာလကြာရှည်ရပ်တန့်နေမယ်ဆိုရင်တော့ပြည်သူတွေအနေနဲ့အရင်တုန်းကလိုဘင်းဥပြောင်းစတာတွေပဲပြန်စားရမယ်အခြေအနေဖြစ်လာနိုင်တယ်လို့မတူပီမြို့ကဒေသခံတအူးကပြောပါတယ်မတူပီမြို့နယ်မှာဇန်နဝါရီလ3ရက်စပြီးစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်လာခဲ့ပါတယ်
ကရင်ပြည်နယ်မြောက်ဒီမြို့နယ်ကရင်ယူထင်းချုံနယ်မြေတပ်မဟာ 6 ကောင်စီဘက်ကရရင်နစီနဲ့လာရောက်ပစ်ကူလာကြောင်းဒေတာခန္တအူထိမှန်တန်ရရရှိခဲ့ပြီးဖျားကြောင်းနယ်လူနေအိမ်တချို့ထိခိုက်ပျက်စီးသွားတာရှိပါတယ်၄ကီကော်ဒေတာမှာပြီးခဲ့တဲ့
2018年，庙白马哈梅达坡内RCSS都带拨一批包客路，约大亚交海，相比当班一上呢，后半年呢，拍过四批登上来亚个呢，带拨他们批包路，当机庙过他们出批登上尼家亚巴嘞，批包来了十七年呢个，当机庙过六月东亚交要起来啦路，过年末半年的当机庙看得要个表巴嘞，批包来了过年呢个，将没是上对可隆尼的，一上庙呢。 ကင်းကမ်အုပ်စုအနီးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့RCSS တို့တိုက်ပွဲထပ်မံဖြစ်ပွားခဲ့လို့ဟိုပုံးမြို့နယ်မင်းပင်အုပ်စုဘုံကြီးကျောင်းကိုထပ်မံတင်းဆောင်ပြီးနောက်အခုဖေဖော်ဝါရီလ16ရက်နေ့မှာတောင်ကြီးမြို့အထိထပ်မံတင်းဆောင်လာခဲ့တာဖြစ်ပါတယ်လက်ရှိမှာစစ်ဆောင်တွေအတွက်နေရာထိုင်ခင်းကိုတောင်ကြီးမြို့ဝေလူဝန်ကျောင်းတိုက်ရှမ်းစာပေရင်ကျေးမှုရုံးတို့မှာစီစဉ်ထားပေးပြီးစ
ဒီထိန်းချုပ်နေနေနဲ့မွန်ဒေတာအနပြားမှာကျင်းပခဲ့ကြပါတယ်လက်ရှိမှာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့လာလာနေနေတယ်လို့2021ခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းနိုင်ငံရေးပြည်ထောင်စုကအင်အားသုံးဖြည့်ရှင်ခဲ့တာကြောင့်ပြည်သူတွေရဲ့အသက်အိုးအိမ်စီးဆိုင်နဲ့လူငယ်တွေရဲ့အနာဂတ်တွေကိုပျောက်ဆုံးခဲ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မွန်ပြည်တပ်ပ ဖော်ပြထားပါတယ်မွန်မျိုးသားနှင့်အခမ်းအနားကိုမွန်ပြည်တပ်ပါပြီးဘုဟုထာနာချုပ်မော်လမြိုင်တထုံထဝဲခရိုင်ဒေသတွေနဲ့ဖျားတုံးစုအုပ်ချုပ်ရေးဒေသတွေမှာလည်းအခမ်းအနားတွေအတီးတီးကျင်းပခဲ့ကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်မှတ်တွေဖြစ်ပွားနေတဲ့ချင်းပြည်နယ်မှာ84နှစ်မြောက်ချင်းမျိုးသားနေကိုစစ်ကောင်စီကမြို့နယ်တိုင်းမှာကျင်းပပြုလုပ်ဖို့စီစဉ်နေတယ်လို့သိရပါတယ်တစ်ဖက်မှာလည်းစစ်ကောင်စီကပြုလုပ်မဲ့ချင်းမျိုးသားနေမှာပြည်သူတွေအနေနဲ့မပူပေါင်းကြဖို့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကထုတ်ပြန်ထားပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးပ
လာကိုစစ်ကောင်စီကတန်တလာမြို့ကလွှဲပြီးချင်းပြည်နယ်ရှစ်မြို့နယ်စလုံးမှာကျင်းပပြုလုပ်ဖို့စီစဉ်နေတယ်လို့ချင်းပြည်နယ်စစ်ကောင်စီဝန်ကြီးဦးကျော်ငင်းကပြောပါတယ်
။အဲ့မြို့နယ်အားလုံးတော့လုပ်ပါလို့ကျွန်တော်ပြောရတယ်။အဲ့ဒါဟိုကတမြို့နယ်ကိုခရိုင်မြို့ဆိုလို့ရှိရင်ကျွန်တော်အသိနဲ့စေပန့်ပို့မယ်။ရိုးရိုးမြို့နယ်ဆိုလို့ရှိရင်စင်ငါးသိန်းပတ်ပို့မယ်တော်တာတယ်။ဆန်တလာတော့မရဘူးခင်ဗျာဆန်တလာကဆန်တလာကမြို့ပြတ်နေပြီလေမြို့မှာဘာမှမရှိတော့တာ။အရင်တုန်းကတော့ကျင်းပနေပါလားကမရှိဘူးခင်ဗျ။ပေထောင်စုံဖြင့်ဒီလိုလည်းပြုလို့မှန်းသားပါလေ
။ချင်းပြည်သူ့ကကွယ်ရေးတပ်ဖွဲ့တွေကတော့စစ်ကောင်စီကဦးစီးကျင်းပမဲ့ချင်းမျိုးသားနေ့အစည်းအဝေးမှာပြည်သူတွေအနေနဲ့ပူပေါင်းမပါဝင်ကြဖို့ချင်းပြည်သူ့ကကွယ်ရေးပူပေါင်းကော်မတီ CJDC ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။ချင်းမျိုးသားနေ့ဆိုတဲ့ဟာကကျွန်တော်တို့ချင်းလူမျိုးတွေရဲ့ထွတ်တိတ်ထားတဲ့နေ့ဖြစ်တယ်။အဲ့ဒါအခုလောလောဆယ်ကတော့ကျွန်တော်ချင်းပြည်မှာအားလုံးစစ်တိုက်နေကြတဲ့အချိန်မှာဒီလိုမျိုးစစ်ကောင်စီရဲ့ကျွန်တော်တို့တမျိုးသားလုံးရဲ့လူဆန္ဒမပါဘဲနဲ့အဲ့လိုမျိုးလုခိုင်းနေတာတွေတော့ကျွန်တော်တို့ကမလို့ဖူရန်တော့ကျွန်တော်တားကျင်းဖြစ်တယ်။ဒါပေမဲ့လည်းကျွန်တော်တို့ PDF နောက်မှ CJDC ထင်းချုပ်နေနေဒီမှာတော့ကျွန်တော်တို့ကအလုပ်ဖို့အစီအစဉ်ရှိပါတယ
်။မင်းတမြွနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့ကလည်းစစ်ကောင်စီကနေကျင်းပမဲ့ချင်းမျိုးသားနဲ့အခမ်းအနားမှာပြည်သူတွေအနေနဲ့ပူပေါင်းပါဝင်ခြင်းလုံးဝမလုပ်ကြဘူး။ပူပေါင်းပါဝင်သူတွေဟာအမျိုးသားတစ္ဆေပေါ့တော်နိုင်ရန်သူအဖြစ်သတ်မှတ်ပြီးအပြစ်ပေးခံရမယ်လို့ဇန်နဝါရီလကုန်ပိုင်းကလေးကထုတ်ပြန်ထားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်စစ်ကောင်စီဝန်ကြီးဦးကျော်ငင်းကတော့ခုလိုပြောဆိုပါတယ်။
အိုးရအမျိုးသားနေတော့ဘယ်လိုတားရတော့မကောင်းဘူးလို့ကျွန်တော်မှန်းနေရကျွန်တော်ကတနေ့မှတစ်ခါချင်းပတ်တဲ့ပွဲဆိုတော့ကိုယ်တင်နေနဲ့အမျိုးသားနေကတော့မတားသင့်ဘူးကိုကြီးသိမ့်ပါလေကျွန်တော်လည်းဆက်ပါလေ
ချင်းပြည်နယ်မှာစစ်စင်ရေးတွေအကြီးကျယ်လှုပ်ဆောင်နေတဲ့အချိန်မှာချင်းမျိုးသားနေချင်းပတ်ဖို့စီစဉ်တာဟာအနှစ်သာရမဲ့နေတယ်လို့ထန်တလာမျိုးကစစ်ဘေးရှောင်တူကပြောပါတယ
်လူလူနေအင်ဒီကိုတော့ထန်တလာမဲ့မဟုတ်ပါဘူးနမရတိုင်းပါပဲအဲဘရိုဖြစ်စီးတယ်ရတာချင်းမျိုးသားနဲ့လှုပ်ဆိုင်ရည်စရာပဲလေ
1950ခုနှစ်အောက်တိုဘာလ9ရက်နေ့မှာကျင်းပတဲ့ချင်းရေးရာဝန်ကြီးအစည်းအဝေးမှာပထမဆုံးအကြိမ်ချင်းမျိုးသားငြိလာခံကျင်းပတဲ့နေ့ရက်ကိုအစွဲပြုပြီးဖေဖော်ဝါရီလ20ရက်နေ့ကိုချင်းမျိုးသားနေ့အဖြစ်သတ်မှတ်ခဲ့ကြပြီးနှစ်စဉ်နှစ်တိုင်းစီကားတိုက်မြိုက်စွာကျင်းပလိရှိရာကနေဒီနှစ်ဆိုရင်84နှစ်မြောက်ပြီးတော့မှဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နေမြေအတွင်းမှာရှိတဲ့စစ်ဘေးရှောင်စခန်းတချို့မှာတော့အစာနဲ့ရိတ်ခါပြက်လက်တဲ့အခက်အခဲတွေနဲ့ကြုံနေကြရတယ်လို့စစ်ရှောင်တွေနဲ့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါတယ်။လက်တလုံးမှာရောသူတို့ဘယ်လိုမျိုးစားတောက်နေကြရလဲဆိုတာတွေကိုတော့ကျွန်မအမီကနေတင်ဆက်ပြီးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးခရိုင်အတွင်းမှာရှိတဲ့မိုင်းတိုင်အမှတ်၈စစ်ရှောင်စခန်းမှာတော့ပုံမှန်ရနေတဲ့စားနဲ့ရိတ်ခါတွေမရောက်လာတဲ့အတွက်ဆန်နဲ့တခြားစားတောက်ကုန်တွေပြက်လက်ပြီးတော့အခက်အခဲတွေဖြစ်နေကြပါတယ်။မိုင်းတိုင်အမှတ်၈စစ်ဆောင်စခန်းကစစ်ဘေးရှောင်တွေကို2021ခုနှစ်ဒီဇင်ဘာလအထိလူမှုအဖွဲ့အစည်းတွေကနေစားနပ်ရိတ်ခါတွေထောက်ပံ့ပေးခဲ့ကြပေမဲ့လည်းအခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလအတွင်းမှာတော့လစဉ်ပုံမှန်ရနေကြစားနပ်ရိတ်ခါတွေမရရှိသေးဘူးလို့စစ်ဆောင်မျိုးသားတယောက်ကပြောပါတယ်
ဒီရခိုင်နယ်ပတ်သက်ပြီးတော့ပြောရမယ်ဆိုရင်သူဒီမှာတို့ဂရုနာပုံစံပတ်ရေးဒုတိယကိုစာနာထုတ်တဲ့အပြည့်နဲ့ကြည့်နေတာတော့ဟုတ်ပါတယ်ဆောင်းနေစနစ်ကိုဇန်နဝါရီနဲ့မတ်စီရတို့ကြည့်အောင်မယ်လို့ပြောရတာကအခုကဒီနလဇန်နဝါရီနဲ့ဖေဖော်ဝါရီကြားမှာဒီခါမပူနိုင်သေးတာဖြစ်လို့ကျွန်တော်တို့ဒီမှာဒီနေ့ရက်ခံနေဒီလိုသူ့ဒီကနည်းနည်းတနင်္လာခါကျပြလာတာရှိတယ်ပြပြလာတာရှိတယ်လို့အဲ့လိုဖြစ်နေတယ်
ကချင်ပြည်နယ်အတွင်း2017ခုနှစ်မှာပြန်လည်ဖြစ်ပွားလာခဲ့တဲ့စစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တို့ကြားကတိုက်ပွဲတွေကြောင့်တိတ်ဆောင်ရောက်ရှိလာတဲ့စစ်ဘေးရှောင်တွေခိုးလုံနေတဲ့မိုင်းတိုင်အမှတ်၈စစ်ဆောင်စခန်းကိုဂရုနာလူမှုအဖွဲ့ကြီးကစားနပ်ရိတ်ခါတွေထောက်ပံ့ပေးနေတာဖြစ်ပါတယ်လူတယောက်ကိုတော့ဆန်6ပီစီတလီတာစားတထုပ်လစဉ်ထောက်ပံ့ပေးခဲ့တာ2017ခုနှစ်ကနေ2021ခုနှစ်ဒီဇင်ဘာလအထိဖြစ်ပါတယ်ဒါပေမဲ့ဒီနှစ်2022ခုနှစ်မှာတော့နှစ်ဆန်းပိုင်းကနေအခုဖေဖော်ဝါရီလအထိအလူရှင်တွေနဲ့ပြန်လည်ညှိနှိုင်းမှုတွေပြုလုပ်နေကြတဲ့အတွက်ရိတ်ခါဖြန့်ဝေရေးမှာနှောက်နှေးနေရတာဖြစ်တယ်လို့စခန်းတာဝန်ခံကပြောပါတယ်
အခုကရန်ကုန်ကရောဘန်သူတို့ရဲ့ဘာဒူနာရီနဲ့ပေါ့နော်အကောင်မတိရတဲ့ဘူးငွေလက်ခံလို့မရတဲ့ဘူးဆိုတဲ့အတန်လေးကြားပါတယ်ပြီးတော့ဒီကျမကြီးအစီဝေးလေးလုံနေတယ်လို့ပြောတယ်အဲဒါကြောင့်ဒီတလနလဒီကြားမှာတော့နည်းနည်းကြောက်တာဖြစ်တာဖြစ်တာပေါ့
မိုင်းတိုင်းအမှတ်၈စစ်ဘေးရှောင်စခန်းဟာရွာပေါင်း၅ရွာအိမ်ထောင်စုတရာ၉၉အိမ်ထောင်စုလူဦးရေ၄၂၃ဦးရှိတဲ့စစ်ရှောင်စခန်းဖြစ်ပါတယ်ရှင် အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ကိုကန်တပ်ဖွဲ့ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ဥက္ကဋ္ဌဟောင်းဦးဖုံကြားရှင်ဖေဖော်ဝါရီလ၆ရက်နေ့မနက်ပိုင်းမှာကွယ်လွန်သွားခဲ့တယ်လို့ MNDAA ကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့ဆက်ဆက်တယ်လို့ဆွဆွဲခံရပြီးတရားရင်ဆိုင်နေရတဲ့မလွတ်သေးဘဲနောက်ထပ်ကြန့်ရှိနေတဲ့ 80 ကျော်ကိုအမြန်ဆုံးလွတ်ပေးဖို့မိသားစုဝင်တွေကတောင်းဆိုထားပါတယ်။
တော်ရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မကအမီပါ။ဒါကတော့ဖီဘာဝိုင်းတော်သားတွေအပတ်စဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနောက်တော့ဆက်ရရဖြစ်ပါတယ်။ကျွန်တော်တို့ voaကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်တော့ BURMESATVOA news.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အခုကျွန်တော်တို့ဆက်လက်ပြီးတော့ဒီကနေ့တင်ဆက်ခဲ့တဲ့သတင်းတွေကတချို့ကိုကောက်နှုတ်ပြီးတော့ကိုအောင်လွင်ဦးကနေသတင်းချင်းချုပ်ဖြစ်ပြောပြပေးပါဦးမယ်ခင်ဗျာ။ယူကရိန်းပေါ်ရုရှားကမကြခင်ရက်တွေအတွင်းကျူးကျော်တိုက်ခိုက်နေတဲ့လာလာတွေမြန်မာနေဆဲဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။
တိုက်ခိုက်မှုဟာမကြခင်ရက်တွေအတွင်းဖြစ်နိုင်တယ်လို့ခန့်မှန်းရကြောင်းလည်းပြောပါတယ်။ဒါမှမဟုတ်မြောက်တန်တိုက်စာချုပ်ဖွဲ့နေတိုးရဲ့မစ်ဆိုင်းတုံးတွေအရှိဥရောပမှာစီးရဲလေးချင်းမှုတွေပေါ်ရုရှားရဲ့စိုးရိမ်မှုတွေရောကျစေဖို့တာတမန်ရင်းနှီးလန့်တဲ့အဖြေရှာနိုင်သေးတယ်လို့ယုံကြည်ထားဆဲဖြစ်ကြောင်းလည်းသမ္မတဘိုင်ဒန်ကပြောပါတယ်။နေတိုးဖွဲ့ကာကွယ်ရေးဝန်ကြီးစီးပွဲအ Vladimir Putin နေနဲ့စစ်တိုက်ဖို့လမ်းကိုရွေးချယ်ခဲ့မှာဆိုရင်နောက်ဆက်တွဲကြုံရမယ့်ဒုက္ခတွေပိဆက်မှုတွေတွေလည်းတာဝန်ယူရလိမ့်မယ်လို့အမေရိကန်ကာကွယ်ဝန်ကြီးကသတိပေးခဲ့ပါတယ်။ယူကရိန်းကိုရုရှားကရပိုင်းတွင်တိုက်ခတ်ဖို့စီစဉ်နေပြီးဒါရုလက်နက်အစ်စ်ဒါမှမဟုတ်လည်းအတုနဲ့တိုက်ခတ်ခံရတဲ့ဆိုတဲ့အကြောင်းပြချက်နဲ့တိုက်ခိုက်လာနိုင်ခြင်းရှိတဲ့ထောက်လိုင်းသတင်းတွေလည်းရရှိထားကြောင်းအမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကင်ကကုလသမဂ္ဂလူညီကောင်စီမှာပြောဆိုလိုက်ပါတယ်။ကြီးတက်လေးတက်အပါအဝင်ယူကရိန်းနဲ့ဆက်ကရုရှားတပ်တွေဟာမကြခင်ဝင်တိုက်ဖို့ပြင်ဆင်နေတာထင်ရှားနေတဲ့သတင်းတွေရရှိထားကြောင်းလည်းပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့ဆက်မှာတပ်ရင်းအားတသိန်းကျော်ချထားတဲ့ရုရှားကနောက်ထပ်တပ်ရင်းအား9000ဆင်လွတ်ခဲ့တဲ့ကြောင်းဝန်ကြီးဘလင်ကင်အစိုးရမှစီစဉ်ထားတဲ့ခီးစဉ်တွေကိုဖျက်ပြီးလူညီကောင်စီမှာတင်ပြဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါ သောမတ်ဂရင်းဖေးကတန်ကြားခဲ့တာဖြစ်ပါတယ်။
ကိုအောင်လင်ဦးကသတင်းအချင်းချုပ်တွေကိုကောင်းနှုတ်တင်ပြအစီရင်ခံသွားတာပါဒီကနေ့နဲ့အတန်လင်းအစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးအဖြစ်နဲ့ကတော့ကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်အတန်ဖန်းအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ဇူဘယ်အထာရဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လင်းအစီအစဉ်တွေကို line meter 3249နဲ့ Facebook စာမျက်နှာတို့ကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးတူးတင်ပါတယ်မြန်မာပြည်သူပြည်သားအပေါင်းလဲကိုစိတ်နှပြချမ်းသာချမ်းသာကြပါစေခင်ဗျာကျွန်တော်တို့ဒီကနေ့တောက်ကြနေမနေ့ကအတန်လွင့်အစီအစဉ်တွေလဲဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ဒီကနေ့အစီအစဉ်အမှုဖြစ်တဲ့တာဝန်ယူဆောင်ရွက်ခဲ့သူကတော့ကျွန်တော်ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာဒီဗီဒီယိုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်
This program has come to you from the Voice of America, Washington.